Welcome to the Voice of America in Burmese.
Washington Review American Tangani. ဒီမှာမနက်ခင်းပါရှင့်ဝါရှင်တန်ညူရိုဗျူအမေရိကန်တန်ကန်နေ့2024ခုနှစ်စက်တင်ဘာလ16ရက်တောက်ကြန်နေ့မနက်ခင်းစီစဉ်တွေကိုမြန်မာစံနယ်ဒီမနက်6:50ကနေခုနှစ်နာရီအထိလိုင်းလုံးမီတာ196နဲ့ငါးစက်တက်လိုင်းလုံးမီတာ190ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ် ဥရောပတလွှာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်နှံ့မှုနှုန်း65%အောင်တိုးလာနေတာကိုနောက်တစ်ချီစတွေ့နေရပြီဖြစ်တဲ့အတွက်ဥရောပအစိုးရအနေနဲ့ဒါကိုပေါ့ပေါ်မထားပဲသတိပေးချက်အနေနဲ့အရေးယူဆောင်ရွက်ကြဖို့WHOကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာပေးနေမှာသတိပေးလိုက်ပါတယ်။ကိုဗစ်ဟေးခင်မှာပြုလုပ်တဲ့အွန်လိုင်းကိစ္စရှင်းလင်းပွဲမှာWHOဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်က လည်းကူးစက်မှုအများတိုးလာနေတာကို WHO ကတွေ့ရတယ်လို့ပြောခဲ့တာပါအခုလိုကူးစက်မှုထိုးတက်လာတာဟာဒီရောဂါရှိမရှိစစ်ဆေးမှုတွေကြေကြေပြန့်ပြန့်ပိုးပြီးလှုပ်လာနိုင်တာကြောင့်ဖြစ်တယ်နဲ့ဒါဟာဒေတာတလွားကူးစက်မှုကကြောက်စရာကောင်းအောင်များပြားနေတာကိုပြသနေတယ်လို့လည်းပြောပါတယ်ဥရောပဒေတာရင်းနိုင်ငံတွေအနေနဲ့ quarantine လို့တိကျခွဲနေခိုင်းတဲ့ကာလကိုရင်းနှင်းနေပဲသတ်မှတ်တာတွေမလုပ်ဖို့နဲ့ယောဂါပိုးမပြန့်နှံ့အောင်ခြားထားတဲ့ကန့်ကန့်မှုတွေခြားရမှာတသမတ်ထဲလှုပ်ဆောင်ဖို့လဲကလုချ်ကဥရောပနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။ဒီသတင်းနေမှာကမ္ဘာတလောကိုဗစ် -19 ကူးစက်ခံရသူကတန်း30နီးပါးရှိပြီးကိစ္စရသူကတန်းနီးပါးရှိနေပြီလို့ American John Hopkins တိုက်ကတော်စစ်တမ်းမှာဖော်ပြပါတယ်။ American ကကူးစက်ခံသူ6တန်းခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးအိန္ဒိယကကူးစက်သူ5တန်းကျော်နဲ့ဒုတိယ Brazil ကကူးစက်သူ4တန်းခွဲနီးပါးနဲ့တတိယအများဆုံးဖြစ်နေတာပါ။COVID-19 ကူးစက်မှုဟာကျန်းမာရေးဝန်ထမ်း9ယောက်မှတယောက်နှုံးလောက်ဖြစ်နေပြီးတချို့နိုင်ငံတွေမှာဆိုရင်တော့3ယောက်မှတယောက်နှုံးထိဖြစ်နေတာတွေ့ရတယ်လို့ကျေးဇူးပေးနေတဲ့သတင်းစာရှင်းပွဲမှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်
Globally around 14% of COVID-19 cases reported to WHO
WHO ကရတဲ့အချက်အလက်တွေကကမ္ဘာတစ်ပေါင်း COVID-19 ဖြစ်ပွားသူအလုံးရဲ့14%နှုံးလောက်ဟာကျန်းမာရေးဝန်ထမ်းတွေကြားမှာဖြစ်နေပြီးတချို့နိုင်ငံတွေမှာဆို35ရာခိုင်နှုန်းလောက်ထိရှိနေကြောင်းလဲအခုရတဲ့အချက်လက်တွေကလည်းအကန့်အသတ်တွေရှိနေတာကြောင့်လုပ်ငန်းတွေမှာဖြစ်စေသူတို့အတိုင်းဝိုင်းထဲမှာဖြစ်စေတကယ်တမ်းအခုဆက်ခံရတဲ့ကျန်းမာရေးဝန်ထမ်းဘယ်နှယောက်ရှိနေလဲဆိုတာသိရဖို့လဲခက်နေတယ်လို့ပြောသွားတာပါဒါကြောင့်လူနာရင်းနဲ့ထိတွေ့ဆက်ဆံရတဲ့ကျန်းမာရေးဝန်ထမ်းတွေဒီရောဂါကူးစက်မှုမရှိအောင်လဲသူတို့ကတဆင့်သူတို့ရဲ့လူနာရင်းနဲ့မိသားစုဝင်တွေစီပြန့်နှံ့မသွားစေဖို့အတွက်ယောဂါကာကွယ်ဝတ်ဆောင်တွေကိုပြန့်ဝေပေးကြဖို့လေစက်တမ16ရက်ကမ္ဘာတစ်လုံးလူနာများအငြင်းချင်းစိတ်ချရေးနေ့မှာ WHO ကပန်ကြားလိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေအတွက်အလုပ်ဌာနဆိုင်ရာကျန်းမာရေးဆောင်ရွက်မှုနဲ့အငြင်းချင်းကိုအစိုးရတွေကရောဆေးရုံတွေနဲ့တခြားဌာနတွေကပါတဆင့်တိုးဆောင်ရွက်ပေးဖို့တိုက်တွန်းရင်းကျန်းမာရေးဝန်ထမ်းတွေအငြင်းချင်းဆိုင်ရာဗရင်းရင်တက်ကိုပါ WHO ကထုတ်ပြန်ခဲ့ပါတယ်။အီရန်အတိုက်ခံတွေနဲ့တခြားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပြစ်မှတ်ထားပြီးကွန်ပျူတာမှာ malware virus တွေနဲ့တိုက်ခိုက်တဲ့လှုပ်ရှားမှုလှုပ်ဆောင်တယ်လို့ဆွဆဲပြီးအီရန်ထောက်လှမ်းရေးနဲ့လုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုဒဏ်ခတ်အရေးယူလိုက်တယ်လို့ American ဗန်နာရေးဝန်ကြီးဌာနကကျေဇဘရီနေမှာပြောပါတယ် Cyber ချင်းချောက်မှုတွေလှုပ်ဆောင်နေတဲ့အီရန်က Advanced Persistent Threat 39အဖွဲ့နဲ့ Rana Intelligence Computing Company အပြင်လူပုဂ္ဂိုလ်45ယောက်အတွက် American ကအရေးယူဒဏ်ခတ်မှုတွေကိုချမှတ်ခဲ့တာပါRana Intelligence Company ရဲ့နောက်ွယ်မှာအီရန်အစိုးရရှိနေကြောင်းနဲ့သူတို့ကအီရန်အတိုက်ခံတွေတရင်သမားတွေနဲ့ခီးသွားလုပ်ငန်းကနိုင်ငံတကာကုမ္ပဏီတွေကိုပြစ်မှတ်ထားပြီး malware virus တွေနဲ့တိုက်ခိုက်တဲ့လှုပ်ရှားမှုလုပ်နေတာနှစ်နဲ့ချီနေပြီလို့လည်းဗန်နိုင်းဝန်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်အစိုးရဟာသူ့ထောင်လိုင်းရေးဌာနကိုတုံးပြီးအပြစ်နဲ့အရဲသားတွေနဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားပြီးကမ္ဘာတလောမတည်ငြိမ်အောင်လုပ်နေကြောင်းနဲ့ဒါကိုအမေရိကန်ကတုံ့ပြန်မှုတန်လိထန်ချထားကြောင်းလဲဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကကြေညာချက်မှာပြောပါတယ်အခုလိုအမေရိကန်ဘက်ကအီရန်ပေါ်ဒဏ်ခတ်အရေးယူကြောင်းကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်ပြီးအီရန်အစိုးရဘက်ကချက်ချင်းတုံ့ပြန်တာတော့မရှိသေးပါဘူးဘယ်လာရုစ်နိုင်ငံကသမ္မတအလက်ဇန်းဒားလူကာရှန်ကိုရဲ့သမ္မတတက်တန်းကုံမဲ့နိုဗင်ဘာ9ရက်နေ့ကစပြီးသူ့ကိုသမ္မတဖြစ်နေအတိမတ်မပြုတင်ဘူးလို့ EU ဥရောပပါလီမန်ကကြေညာရေးနေမှာပြောပါတယ်အောက်တိုဘာ9ရက်ကကျင်းပတဲ့ရွေးကောက်ပွဲကနေလူကာရှန်ကိုကသူ့ရဲ့ဆက်စမမြောက်သမ္မတတက်တန်းကိုဆက်လက်ရယူနိုင်မှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာ မဲမသမားမှုတွေရှိနေတယ်လို့တိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပါပြောနေကြတာပါဒီရွေးကောက်ပွဲရလဒ်ကိုလက်မခံကြောင်းကန့်ကွက်မဲ954မဲထောက်ခံမဲ38မဲဂျာနေ82မဲနဲ့ချက်တပင်းတွေကဥရောပပါလီမန်မှာမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဒါပြင် EU ဥရောပသမဂ္ဂကလူကာရှန်ကုတ်ပေါ်မှာအရေးယူဒဏ်ခတ်မှုတွေချမှတ်ပေးဖို့လဲ EU ပါလီမန်ကတောင်းဆိုခဲ့ပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 9.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမထွန်ပါ View American တိုင်းရဲ့နောက်ဆုံးရမယ့်ခေတ္တသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်လူသုံးဦးထပ်တိုးသေဆုံးခဲ့တယ်လို့ဂျမိုင်းနာရဇဝန်ကြီးဌာနကစက်တင်ဘာလ19ရက်နေ့ညပိုင်းမှာအတည်ပြုကြေညာခဲ့ပါတယ်။မနက်ပိုင်းထုတ်ပြန်ချက်မှာလည်းသေဆုံးသူ12ဦးရှိတာဖြစ်လို့တရက်တည်းထုတ်ပြန်ချက်မှာသေဆုံးသူအရေအတွက်အများဆုံးလည်းဖြစ်ပါတယ်။အခုချိန်ထိမနေ့ကသေဆုံးခဲ့သူ14ဦးပါဝင်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း60ရှိပြီဖြစ်ပါတယ်။အတီးပြူလူနာတေ148ယောက်ရှိတယ်လို့လည်းစက်တင်ဘာလ19ရက်နေ့ညပိုင်းမှာအတီးပြူကြေညာခဲ့တာကြောင့်19ရက်နေ့တရက်ထဲကူးစက်သူ226ယောက်တွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူစုစုပေါင်း4043ယောက်ရှိပြီဖြစ်ပါတယ်။19ရက်နေ့နေ့လယ်ပိုင်းထိစောင့်ကြည့်လူနာတေ305ယောက်တိုးလာပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူတွေတိုးလာနေတဲ့အထက်ရောဂါအခံမရှိသူတွေအသက်ရွယ်ငယ်ရွယ်သူတွေပါဝင်လာတာကြောင့်အရေးထပ်ပေါ်ပြီးကုသမှုအန္တရာယ်ကိုသတိထားကြဖို့ကျမ်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ခင်ဗျာမြန်မာအပါအဝင်အာရှ၄နိုင်ငံကလူ9000ဝန်းကျင်ကိုကောက်ယူခဲ့တဲ့သဘောထားစစ်တမ်းတစ်ခုမှာစစ်တမ်းဖြည့်ဆို့သူလူ2ယောက်မှာ1ယောက်လောက်က COVID-19 ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးအုပ်စုအမျိုးမြေတစ်ခုအပေါ်မှာလက်ညှိုးထိုးအပြစ်တင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ဒီသဘောထားစစ်တမ်းကိုနိုင်ငံတကာကြက်ချေနေတဲ့လာချမ်းဒီအဖွဲ့ IFRC ကဦးဆောင်ပြီးမြန်မာအင်ဒိုနီးရှားမလေးရှားနဲ့ပါကစ္စတန်နိုင်ငံကပြည်သူ9000ကျော်ကိုကောက်ယူခဲ့တာဖြစ်ပါတယ်သဘောထားဖြည့်ဆို့သူ49ရာခိုင်နှုန်းကCOVID-19 နဲ့ပတ်သက်ပြီးလူအုပ်စုတစုအပေါ်မှာတိတက်ခွဲကြပြီးအပြစ်တင်ခဲ့တာဖြစ်ပါတယ်။တော်တော်များများကတိရုပ်တမျိုးတွေ၊ရွှေပြောင်းဝင်ရောက်လာသူတွေနဲ့နိုင်ငံသားတွေကိုအပြစ်ဖို့ခဲ့တာကိုစစ်တမ်းမှာတွေ့ရှိရပါတယ်။ဘာသာရေးပွဲတွေကိုတက်ရောက်သူတွေနဲ့သကောင်းစီမဝစ်တာလို့စီကဲမလိုက်တာသူတွေလည်းအပြစ်တင်ခံရတဲ့အထက်ပါဝင်နေပါတယ်။ဒီစစ်တမ်းကောက်ယူရမှာအဓိကဦးဆောင်သူလည်းဖြစ် IFRC ရဲ့ညှိနှိုင်းရေးမှူးလည်းဖြစ်သူ Vivian Frank ကတော့ဒီတွေ့ရှိချက်ဟာစိုးရိမ်ထိတ်လန့်စရာလို့ပြောပါရယ်အကာအကွယ်မဲ့အားနည်းသူရွှေပြောင်းဝင်ရောက်သူတွေနဲ့နှာခေါင်းစည်းလိုအကာအကွယ်ပစ္စည်းတွေဝယ်ဖို့မတက်နိုင်သူတွေကိုရောဂါကူးမှကြောက်လို့ဖြစ်ပေါ်လာတဲ့စိုးရိမ်စိတ်ပေါ်အခြေခံပြီးခွဲခြားအဖြစ်တင်ကြတာကစိုးရိမ်စရာကောင်းတယ်လို့သူကပြောပါရယ်စစ်တမ်းဖြည့်ဆို့သူအင်ဒိုနီးရှားတပွဲလောက်နဲ့မြန်မာနိုင်ငံကစစ်တမ်းဖြည့်ဆို့သူ၃ပုံတပုံကကိုရိုနာဗိုင်းရပ်စ်ကိစ္စမှာတရုတ်နိုင်ငံကလူတွေနဲ့နိုင်ငံသားတွေမှာတာဝန်ရှိတယ်လို့ယူဆကြပါတယ်စစ်တမ်းဖြည့်ဆို့သူမလေး၃ပုံတပုံကတော့ရွှေပြောင်းဝင်ရောက်လာသူတွေနိုင်ငံသားခရီးသွားတွေနဲ့တရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုအပြစ်ဖို့ခဲ့ကြပါတယ်ပါကစ္စတန်အများစုကတော့အစိုးရကနေကြားကိုဖိဖိစီစီမထိန်းချုပ်ခဲ့တာကိုအပြစ်တင်တယ်လို့အီရန်ကပြန်လာတဲ့ဖိအားမှုတွေနဲ့တရုတ်ပြည်ကလူတွေကိုအပြစ်တင်ခဲ့ကြပါတယ်ထိုင်းစစ်တပ်အကြီးအကဲဟောင်းဝန်ကြီးချုပ်ပရီချာအိုချာရာထူးကနှုတ်ထွက်ပေးဖို့နဲ့အခြေခံဥပဒေပြင်ဆင်ရေးဒီမိုကရေစီရေးဆန္ဒပြပွဲတွေထိုင်းနိုင်ငံမှာနေ့စဉ်လိုလိုဖြစ်ပေါ်နေတာနှစ်လတာရှိလာပြီးဖြစ်ပါတယ်ဒီသတင်းပတ်ကမှာတော့လူအများအပြားတက်ရောက်မဲ့ဆန္ဒပြပွဲကြီးတစ်ခုပြုလုပ်မယ်လို့ဆန္ဒပြသူတွေကကြေညာထားပါတယ်မနေ့ကြတာပရီနေ့ကတော့ဝန်ကြီးချုပ်ပရီချာအိုချာကဒီဆန္ဒပြပွဲတွေကြောင့် COVID-19 ရောဂါကူးစက်ပြန့်နှံ့မှုအန္တရာယ်ရှိတယ်ဆိုပြီးတိုင်းပြည်ကိုရုပ်မြင်သံကြားကနေပြောကြတဲ့မိန့်ခေါ်မှာသတိပေးလိုက်ပါတယ်။
ဘဝเวลาที่ท่านมารวมตัวกันท่านกําลังเพิ่มความเสี่ยงอย่างมหาศาลนะครับ
လူစုနဲ့စုနေတာကရောဂါကူးစက်မှုပြန့်နှံ့အောင်ဖန်တီးနေတာဖြစ်တယ်လို့ကိုယ့်ရဲ့ထိုင်းပြည်သူပြည်သားတမောက်များစွာရဲ့ဘဝနဲ့အသက်ပြေးကိုစနေကြောက်စီအောင်လုပ်နေတာလို့ဝန်ကြီးချုပ်ပရင်းကပြောပါတယ်။ဆန္ဒပြသူတွေကတော့ထိုင်းဝန်ကြီးချုပ်ရဲ့မိန့်ခေါ်ဟာလက်တလုံးကာယရောဂါအခြေအနေကိုအခွင့်အကောင်းယူပြောတာဖြစ်ပြီးဆန္ဒပြပွဲရဲ့အရေးပါမှုကိုတည်တည်အောင်လုပ်နေတယ်လို့လည်းဆက်ဆွဲကြပါတယ်။လာမယ့်စနေနေ့မှာဆန္ဒပြသူထောင်ထဲချီပြီးတမဆက်တက္ကသိုလ်မှစုဝေးဖို့စီစဉ်ထားတယ်လို့တင်းတင်းကြပ်ကြပ်မှာတော့ထိုင်းပါလီမန်ရှိကိုစစ်တပ်ဆန္ဒပြကြမှာဖြစ်ပါတယ်။ ထိုင်းနိုင်ငံမှာ COVID-19 ပြည်တွင်းကူးစက်မှုမရှိတာစက်တင်ဘာလ3ရက်နေ့ကစလို့သတင်းတစ်ပတ်ကြာရှိနေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံအနေနဲ့တရုတ်နဲ့ဖြစ်ပေါ်နေတဲ့နှစ်ဆက်ဒေသငင်းပွားမှုကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းလိုပေမဲ့နိုင်ငံရဲ့အချုပ်ချာအာဏာနဲ့ပိုင်းနိုင်ငံတွေတည်တံ့မှုအတွက်တခြားနည်းလမ်းတွေသုံးဖို့ကိုလည်းအသိပြင်ဆင်ထားတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးရက်ရှနာစင်ကပြောပါတယ်။လက်ရှိနားလည်သဘောတူထားတဲ့အတိုင်းတပ်တွေကိုမထိတွေ့အောင်ဆောင်ရွက်ပေးဖို့သူကတရုတ်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။
ဒီ
နေ့တိတွေ့မှုတွေတပ်ဖွဲ့အတိုင်းအတာနဲ့အခြေအနေကအရင်နဲ့လုံးဝမတူတော့ပဲပြောင်းလဲသွားပြီဖြစ်ပါတယ်။ကျွန်တော်တို့ကဒီကျတဲ့ဒီနဲ့ဖြည့်ရှင်းကြပါရင်စစ်ပွဲစတင်ဖို့လွယ်ကူပေမဲ့စစ်ပွဲအဆုံးသတ်ဖို့ခက်ခဲပါတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးစင်ကဂျတာဘရီနီကအိန္ဒိယပါလီမန်ရှင်းမောက်မှာပြောသွားတာဖြစ်ပါတယ်။တရုတ်အိန္ဒိယနိုင်ငံနဲ့ဆက်တင်မှမှုမြင့်တက်လာတာအခုဆိုရင်ငါးလကြာမြင့်နေပြီဖြစ်ပါတယ်။ဟိမဝန္တာတောင်တန်းကနေဆက်ဒေသမှာတနိုင်ငံစလုံးကတပ်ဖွဲ့ဝင်အများအပြားကိုတူးချက်ချတာနေကြတာဖြစ်ပါတယ်။ဒီလိုဘက်ကတော့အခုဖြစ်ရတဲ့အိန္ဒိယနိုင်ငံကိုအပြစ်တင်ခဲ့ပြီးအိန္ဒိယဘက်ကအမှားယွင်းလုပ်ခဲ့တာကိုပြန်ပြီးပြင်ဆင်မှုလို့လို့တပ်တွေချက်ချင်းပြန်ရုပ်သိမ်းပြရမယ်လို့လည်းကျူးနိုင်ကြရေးဦးစီးဌာနပြောခွင့်ရဝမ်ဝေဘင်းကဗုဒ္ဓဦးကသတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်။နေဆက်မှာအခြေခံစောက်အုံတွေတရုတ်တို့တူးချက်တည်ဆောက်နေတာကိုတုံ့ပြန်မှုအိန္ဒိယအနေနဲ့နေဆက်ကလမ်းတွေအရေးသွေးတွန်းမြင့်ဖို့အတွက်ဘတ်ဂျက်နှစ်ဆတွန်းမြင့်ထားတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးစင်ကပြောပါတယ်။နေဆက်ကတက်တွေကိုရိတ်ကထောက်ပံ့ရေးအတွက်အဲ့ဒီတောင်တန်းပေါ်ကလမ်းတွေဟာအသက်သွေးကြောဖြစ်ပါတယ်။ဆောင်းရသည့်အဝင်စီးနှင်းတွေကြာပြီးလမ်းတွေမပိတ်ခင်ဒီသတင်းပတ်တွေတဲ့အိန္ဒိယနိုင်ငံဘက်မှာစားရည်ရိတ်ခါလောင်စာနဲ့လက်နက်ခဲယမ်းမီးကြောက်တွေခောက်တုံခောက်ပြန်တည်ယူပို့ဆောင်ပေးနေတာကိုတွေ့နေရပါတယ်ခင်ဗျာ။တောက်ကြနေမနေ့ခင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာကိုဗစ်ကြောင့်တည်ဆုံးမှုအထူးသဖြင့်ရန်ကုန်မြို့မှာရုတ်တရက်များလာနေတာဘာကြောင့်လဲဘာတွေပြင်ဆင်ထားလဲဆိုတာကိုရန်ကုန်ကိုဗစ်ကာကွယ်ထိန်းချုပ်ကူတာရေးပေါင်းစပ်ညီလေးကော်မတီဒီဥက္ကဋ္ဌကိုမေးချရမှာစေတကတို့တင်ပမောခချုပ်ဒေါက်တာဇော်ဝေစုကအခုလိုစရှင်းပြပါမယ်
။ဘာကြောင့်ဖြစ်ရလဲဆိုတော့ဖြစ်တာလည်းများတာဟုတ်ဆရာ။ဟိုအရင်တော့300မှာ6ယောက်ပေါ့နော်။အခုဟာထောင်ချီပြီးဖြစ်လာတယ်။စေဆုံးမှုတရေအတွက်နံပါတ်များလာတာ
။ဟုတ်ကဲ့ဆရာတော့အခုလိုအခြေအမှာဆရာတို့နေနဲ့အခက်အခဲတစ်စုံတည်းဟာရှိခဲ့လားဆရာ
။အရင်ကြီးတော့အခက်အခဲရှိတယ်တော့မဟုတ်ပေမဲ့ကျွန်တော်တို့လူနာတွေကိုဒီကုသတဲ့နေရာမှာတွေဒါကျွမ်းကျင်တဲ့ပုံကိုယ်တွေကတော့ကျွန်တော်တို့စီမှရှိပါတယ်။ဒီလိုကူးဆက်တဲ့ယောဂါတွေကိုကုသတဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်တို့မှာအပေါမောက္ခဌာနမှုတွေရောဌာနတွေရောတီးကြရှိတယ်။ပြီးတဲ့အပြင်ဒီလူတွေဟာ US တို့ UK တို့ train လုပ်တဲ့လူတွေပါ။နောက်ကူးဆက်ယောဂါကိုတီးကြကူးတဲ့ဆေးရုံလည်းရှိတယ်။ဆိုတော့ကျွန်တော်တို့ခုနဒီဇင်ဘာမှာပေါ်ကနေတာဒါကိုကျွန်တော်တို့ကဒီမှာအဖွဲ့တွေဖွဲ့ပြီးအပြားတွေ study လုပ်ကြိုတင်ပြီးတော့လေ့လာပြင်ဆင်ထားတဲ့အတွက်ကျွန်တော်ကခက်ခဲတဲ့လူတွေမဆိုလို့ရပါဘူး။ဒါပေမဲ့ဒီယောဂါရဲ့အနေအထားကတော့ကုရဲစီလေတကယ်တော့တိတိတတ်တာမပေါ်သေးဘူးဆိုတော့ကျွန်တော်နိုင်ငံတကာမှာကုရဲကုထုံးနေလို့ပါပဲဒီမှာလောက်ပါတယ်သုံးပါတယ်လာတဲ့အထဲမှာလူနာတွေထဲမှာအခြားယောဂါပါလာတဲ့လူနာတွေကတော်တော်များတာပေါ့နော်ကိုမော်ဘစ်ဒီဇီးဇ်တွေနဲ့ပါလာတဲ့လူတွေအသက်ကြီးတဲ့လူတွေရောရှိအောင်ဒါကြောင့်လဲခုနတိတ်ဆုံးတဲ့လူတွေထဲမှာကြည့်ရင်အဲ့ဒီလူက percentage များနေတယ်ပေါ့အဲ့ဒါကျွန်တော်အဲ့ဒါကိုတက်နိုင်တယ်များကြိုးစားပြီးစွမ်းကုန်ဆောင်ရွက်ကြတယ်။ဒီဝေဘာကြီးတို့တောင်းပလာတို့မှာဆိုရင် ICU တွေ Oxygen Therapy တွေဒါကြီးကျွန်တော်တို့အရင်ကနေက Much Deeper နဲ့ပြင်ဆင်ခဲ့ပါတယ်။ဒါကြောင့်လည်းဒီချိန်မှာ Ventilator လည်းအပြည့်အစုံ Oxygen ဆိုလည်းပြည့်စုံရှိတယ်။ဖောင်ကြီးတို့နေရာမျိုးမှာလည်း Oxygen Therapy ပေးလို့ရတဲ့နေရာပို့တင်နေကျွန်တော်တို့ပြင်ဆင်ထားပြီးအခန်း140မှာကျွန်တော်ရှိရဲ ICU ကတင်40ရှိတယ်။အခုကျွန်တော်တို့ ICU ကတင်20ကိုထုတ်ပြီးတုံးနေရဆိုတော့ရန်ကြီးကျွန်တော်တို့ဟို short date စီဖြစ်ပြီးတော့အဲ့လိုဖြစ်နေတဲ့အနေအထားမရှိဘူးအခုချိန်ကြီးတော့နိုင်နိုင်နေနေရှိနေသေးတာ
ဟုတ်ကဲ့ဆရာဆရာကပြောတဲ့ဒီ comorbid ပေါ့နော်ယောဂခံရှိတဲ့သူနဲ့ဒီသက်ကြီးတွေအပြင်တခြားရောဒီတိတ်ဆုံးမှုထဲမှာထူးထူးခြားခြားပါခဲ့တာလည်းရှိသေးလား
ရှိပါရဲဟိုအသက်73နှစ်ကလေးလေးဒါပေမဲ့သူ pain site to pneumonia ဆိုတော့သူနဲ့ပတ်သက်တဲ့ယောဂရှိတာပေါ့နော်ဒါလည်း comorbid ရှိတာပဲပေါ့နော်ဒီကိစ္စအကုန်လုံးကိုကျွန်တော်ပြန်ပြီးတော့နေ့စဉ်ဒီဟာတွေကို review လုပ်တယ်ဆိုအဲ့ဒီမှာကျွန်တော်တည်သလောက်တယောက်နှစ်ယောက်ရှိပါတယ်စောစောကပြောလို့ကို morbid မရှိဘဲနဲ့ severe respiratory distress ပြင်းထန်တဲ့အဆုတ်ကိုရောင်ပြီးတော့အသက်ရှူလမ်းကြောင်းမှာပြင်းထန်တဲ့ဟာဖြစ်တဲ့လူ တယောက်နှစ်ယောက်အသက်40ပတ်ဝန်းကျင်တယောက်နှစ်ယောက်ရှိပါ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆက်မှာတော့ဆရာအခုလိုဒီစေဝင်ပြင်ဆင်ထားတဲ့အနေအထားကလက်ရှိဒီတိုးလာနေတဲ့အနေအထားတော့ဆရာနော်လုံလောက်ပြီးတော့ဆက်ပါဆရာ
အဲဒီကမ္ဘာပေါ်မှာ COVID-19 ကိုတိတိကျကျသိတဲ့လူကျွန်တော်တို့ရှိတယ်လို့မထင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့တရားကိုပိုင်မီလို့နိုင်မီလို့ဒါကျွန်တော်တို့မနိုင်ဘူးလို့ပြောဖို့အတော်ခက်တယ်ဒါကြောင့်လည်းအကောင်းဆုံးကိုတော့ကျွန်တော်တို့မျှော်လင့်ထားပေမယ့်အဆိုးဆုံးကိုတော့ကျွန်တော်တို့ပြင်ဆင်နေကြရတာပေါ့နော်။ဒါကြောင့်လည်းကျွန်တော်တို့ဖောင်ကြီးမှာကျွန်တော်တို့ကရင်တထောင်စားဈေးရုံကိုလောက်တာပေါ့နော်။ဒီဟာတော်တန်လေးကျွန်တော်တို့ချိန်နိုင်နေတာပေါ့လေ။ဒါပေမဲ့တကယ်အများကြီးထွက်လာတဲ့အချိန်200 300တွေစတိုက်ထွက်လာတဲ့အချိန်မှာကျွန်တော်တို့မှဒီဟာဆက်ပြီးတော့ပြင်ဆင်ရတာတွေကျွန်တော်တို့လုပ်ခဲ့ရတာ။အဲ့တော့အချိန်မီတာရှိတယ်လို့အချိန်မမီတာတွေလည်းရှိကြတာ။ဒါကြောင့်လည်းကျွန်တော်တို့ဆက်လက်ပြီးအခုလည်းပြင်ဆင်နေရပေါ့နော်ကျွန်တော်တို့ containment strategy ကိုကျွန်တော်ဆက်သွားနေရပေါ့နော
်ဟုတ်ကဲ့ဆရာဆရာလည်းဒီယောဂရဲ့ဖြစ်လာနေတဲ့အနေအထားလေးပေါ့ဆရာခမန်းချက်လေးရော
ခမန်းကတော့တော်တော်ခက်ပါတယ်ဒါပေမဲ့ကျွန်တော်တို့ပြည်သူလူထုကတော်တော်လေးငြိမ့်သက်သွားတယ်ဒီလုံငင်းတဲ့အင်္ဂါဗုဒ္ဓဟူးလောက်ကစပြီးပြည်သူလူထုကဒါကြောက်သွားတာလည်းပါတယ်လို့ကျွန်တော်ဒီမှာအားလုံးဝိုင်းပြီးတော့ပညာပေးရတဲ့ခါကျတော့ပြည်သူလူထုကတော်တော်လေးကိုလိုက်နာပါတယ်မတ်တတာကိုအရင်တော့မေးမှထိတ်တယ်အခုရင်မေးထိတ်တဲ့လူမရှိတော့ရှားလာတယ်နောက်ကြတော့ရန်ကုန်မှာကားရောသွားလာရင်နေသွားတယ်အခုဒီမှာဟိုနိုင်ငံတော်အစိုးရကိုယ်တိုင်ကြာရောနောက်ခုလူရှင်နေဆိုရင်သူတို့ရန်ကိုဒီဟာနဲ့ပတ်သက်ရင်နောက်ဒီလုပ်ငန်းရှင်တွေပါဝင်ကြပါတယ်ဒါကိုတရတ်အားနဲ့ဝိုင်းပြီးတော့တွန်းနေတားနေကြတာပေါ့နော်သူမျိုးခြားကြပဲကဘာပေါ်မှာရှားရှားပါပါပဲညာအောင်မြင်မလားလို့တော့ကျွန်တော်မျှော်လင့်နေပါ
โอเคအောင်မြင်ပါစေဆရာကျေးဇူးပါကျွန်တော်ဝင်းမမ
မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းလောက်သာကြံတော့တဲ့အချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုတွေအရှိန်မြင့်လာနေတာကြောင့်မဲဆွယ်စည်းရုံးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ကြော်ညာတစည်းတဲ့လုပ်ငန်းတွေမှာလည်းထိခိုက်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံမှာရွေးကောက်ပွဲကျင်းပဖို့နှစ်လလောက်သာလိုတော့တဲ့အချိန်မှာပဲကိုဗစ်ကရောဂါကူးစက်သူတွေမှာတေဆုံးသူတွေတိုးလာနေတာကြောင့်မဲဆွယ်စည်းရုံးလှူရှာမှုတွေကိုအရင်လိုမလုပ်နိုင်တဲ့အခြေအနေနဲ့ကြုံရပါတယ်ဒါကြောင့်လည်းရွေးကောက်ပွဲအတွက်စည်းရုံးရမှာအရေးပါတယ်ကျွန်ညာတစည်းရဲ့လုပ်ငန်းတွေလည်းထိခိုက်လာနေရပါ။ရခိုင်ပြည်နယ်ကနေစတင်ပြန့်နှံ့လာခဲ့တဲ့ကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေဟာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေထိရောက်လာတာကြောင့်မလိုအပ်ရင်အိမ်ပြန်မတွက်ကြဖို့ပါဝင်သွားလာလှုပ်ရှားမှုတွေကန့်သတ်ထားတာကြောင့်နိုင်ငံရေးပါရီအနေနဲ့မဲဆွယ်လှုပ်ရှားမှုတွေကိုအကန့်တတ်နဲ့လာလုပ်နေရတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်နေတဲ့ကျွန်ညာတစည်းရဲ့လုပ်ငန်းတွေမှာအမှားတွေရော့ကျလာနေတယ်လို့နှစ်ပေါင်း30ကျော်တစည်းရဲ့လုပ်ငန်းလုပ်နေတဲ့မန္တလေးမြို့ကဦးတူကပြောပါတယ
်။လူတွေနည်းနည်းလေးဆိုရင်လည်းကြံမပစ္စည်းလက်ကြံရှိမှဆိုရင်တော့ဆက်မကြတော့ဘူး။နဲလာတော့အဲချိန်သွားပြီလေ။သူကရေကောက်မှုနီးလေ။အလုံးလုံးတော့ရောင်းဝယ်ကပါလေအလုံးဖြစ်လာ။ကိုဗစ်ကိစ္စနဲ့ဆိုတော့တော့လာလေဆင်မပြေတော့မထွက်ကြဘူး။လော်ဒေါင်းလုံးမှပူဆိုးသွားတယ်။လော်ဒေါင်းနေလုံးမယ်လို့ဆိုရင်ကြမှန်း။
လာပိုင်းတော့ချိန်တွင်းမှာပဲကိုဗစ်ရောဂါကြောင့်တည်ဆုံးသူနောက်ထပ်40ကျော်နဲ့ကူးစက်မှု4000ကျော်ထိတိုးလာတာကြောင့်ရေကောက်ပွဲရက်ရွှေဖို့အတိုက်ခံနိုင်ငံရေးအင်အားစုတွေကတောင်းဆိုမှုတွေထွက်ပေါ်လာနေရကလည်းကြော်ညာတစည်းရိုက်လုပ်ငန်းတွေအတွက်စိုးရိမ်စရာဖြစ်နေရပါတယ်။ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်မြို့ကတစည်းရိုက်လုပ်ငန်းရှင်တူဖြစ်တဲ့ကိုထက်ခိုင်စိုးကတော့အနေအကျကပဲလုပ်ငန်းတွေဆက်လုပ်နိုင်မှုစူးစမ်းနေရတယ်လို့ပြောပါတယ
်။စက္ကန့်ဝိလာပြီးတော့ရေကောက်ပွဲပဲကန့်ဆယ်ဖြစ်မလား။ဒါမှမဟုတ်လေကျွန်တော်တို့ပဲ virus ကကျွန်တော်တို့နောက်ပဲရောက်လာမှာအဲ့ဒါမျိုးတွေနဲ့တော့စိုးရိမ်ပူပန်မှုတွေကအလုပ်လုပ်ရတယ်တို့ပေမဲ့အခုလက်ရှိအလုပ်လုပ်နေရတဲ့ဟာကတော့ဟိုအလုပ်ကောင်းနေမယ်ပဲကောင်းနေမယ်ပဲဆိုရင်အဲ့ဒီကြောက်စိတ်နဲ့လုပ်နေရတာဗျာအဲ့တော့ဒီအရောပဲကျွန်တော်တို့ကဟိုရှားတုံးလေးကိုကျွန်တော်တို့အလင်းအမြန်ရအောင်ချစ်ကုတ်ပြီးတော့မှမြန်မြန်ဆန်ဆန်လုပ်နေရတာပဲ
ကယောဂါကာလမှာသွားလာလှုပ်ရှားမှုတွေကန့်သတ်ထားရတာကြောင့်စီးပွားရေးလုပ်ငန်းအများပြားရပ်ဆိုင်ထားရတာကလည်းကြော်ညာတစည်းရဲ့လုပ်ငန်းတွေတက်ကြီးမားတဲ့စင်ခေါ်မှုဖြစ်နေပါတယ်။ကယောဂါနဲ့ကြုံရချိန်မှာတချို့လုပ်ငန်းတွေရပ်ဆိုင်ရတဲ့အထိကြုံရတာတွေရှိရလို့လဲမန္တလေးမြို့ကတစည်းရဲ့လုပ်ငန်းရှင်ကိုမျိုးကပြောပါတယ်
။အများကြီးပြောင်းလဲပါတယ်။ဘာဖြစ်လို့အများကြီးပြောင်းလဲလဲဆိုတော့လူတွေကဒါကြော်ညာလုပ်ငန်းကိုသူတို့လုပ်ငန်းကြော်ညာလုပ်ငန်းစီးပွားရေးလုပ်ငန်းတွေအောင်မြင်မှစီးပွားရေးလက်ပတ်မှုကောင်းမှဒီလုပ်ငန်းဆိုကြော်ညာအတွက်ကိုတို့အပူသုံးပေးနိုင်ပါလေအဲ့တော့လူတွေအားလုံးကစီးပွားရေးလုပ်ငန်းတွေအားလုံးကတော်တော်လေးဟိုဟလာဟိုရှိမရောက်တော့ဟိုနောက်ပြန်ဆုတ်သလိုဖြစ်နေတယ်တချို့လည်းဒီလုပ်ငန်းတွေရပ်လိုက်တာရှိတယ်တချို့လည်းဝန်ထမ်းတွေရှော့ချပလိုက်တာရှိတယ်အဲ့တော့အဲ့ပုံမှာဘယ်လိုဖြစ်လဲဆိုတော့ဒီလုပ်ငန်းတွေအကုန်လုံးကလေပတ်မှုတွေတအားဟိုစိုးရွားရွားဟိုဖြစ်သွားတယ်အဲ့တော့သူတို့ကလည်းအဲ့လိုပဲဒီလုပ်ငန်းလေပတ်မှုအများကြီးထိထိရောက်ရောက်ကိုစိုးရွားရွားဖြစ်သွားတယ်
လူမရှိရနေမှာကျင်းမမဲ့ရွေးကောက်ပွဲတွေမဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုတော့စက်တင်ဘာ10ရက်နေ့ကနေနိုဝင်ဘာ6ရက်နေ့ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်ပြုထားပါတယ်။ကော်မရှင်ကတော့ရွေးကောက်ပွဲကိုရွှေ့ဆိုင်မှုအစီအစဉ်မရှိကြောင်းဒီလာဇန်းမှာပဲပြောဆိုကြပြီးကက်ယောဂါနဲ့လုံညုံရင်အချိန်ကြီးကဆိုင်းငံ့ထားဖို့လိုအပ်တဲ့မဲဆန္ဒနေမြေတွေရှိမယ်ဆိုရင်လည်းအောက်တိုဘာလတည်းလောက်မှာထုတ်ပြန်မှုစီစဉ်ထားကြောင်းပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်ထောက်ခံပါ
မြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေတိုးတက်မှုရှိလာတာမှန်ပေမဲ့လူကုန်ကူးခံရတဲ့ကလေးတငယ်တွေနဲ့အမျိုးသမီးတွေကိုဥပဒေအရအကာအကွယ်ပေးနိုင်တာမှာအားနည်းနေသေးရလို့အမေရိကန်တန်ယုံကစီစဉ်တဲ့ဒီကနေ့အွန်လိုင်းဆွေးနွေးပွဲမှာကျွမ်းကျင်သူတွေကထောက်ပြခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။လူကုန်ကူးမှုတိုက်ဖြတ်ရေးမှာထိတိရောက်မလုပ်နိုင်ဘူးလို့အမေရိကန်ကသတ်မှတ်ထားရင်မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်လာစေဖို့ရည်ရွယ်ပြီးအမေရိကန်တန်ယုံကအွန်လိုင်းဆွေးနွေးပွဲကျင်းပခဲ့တာပါ။လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေမှာအနေဆုံးအဆင့်မှာရှိနေရလို့သတ်မှတ်ခံထားရရင်မြန်မာနိုင်ငံအနေနဲ့အဓိကဖြည့်ရှင်ရမယ့်လုပ်ငန်းတွေရှိနေသေးရလို့လည်းအမေရိကန်တန်ယုံအပြည်ပြည်ဆိုင်ရာဥပဒေစိုးမိုးရေးနဲ့တရားရေးဌာနမှူးရိန်းမက်ဂိန်းကပြောပါတယ
် While the report recognizes improvements in Myanmar government prosecution and prevention of trafficking in persons as well as protection of victims Myanmar has two main issues that it needs to address.
မြန်မာအစိုးရဖြည့်ရှင်းဖို့လုပ်ရမယ့်အကြောင်းအရာနှစ်ခုရှိပါတယ်။ပထမတစ်ခုကမြန်မာနိုင်ငံရဲ့2005လူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေကိုနိုင်ငံတကာဥပဒေအရကန့်ညီအောင်ပြင်ဆင်တာမျိုး။ဥပမာကလေးတငယ်လူကုန်ကူးမှုမှာကျူးလွန်ခံရတဲ့သူကသက်သေတင်ပြရမယ်ဆိုတဲ့အချက်ကိုတည်ဖြတ်တာမျိုး။ဒုတိယတစ်ခုကတတ်မတော်အနေနဲ့တိုက်ခိုက်ရေးသမားအသုံးမချဘူးဆိုရင်တောင်မှကလေးစစ်သားစုဆောင်းတာမျိုးကိုအဆုံးသတ်ပေးဖို့ပါ။လူကုန်ကူးသူတွေဟာကလေးတငယ်တွေနဲ့မျိုးသမီးငယ်တွေကိုအဓိကပြစ်မှတ်ထားတာတွေ့ရကြောင်းလဲစွန့်ညွှေးသူတွေကထောက်ပြကြပါတယ်။မြန်မာနိုင်ငံမှာဖြစ်လာတဲ့လူကုန်ကူးမှုအလုံးရဲ့80ရာခိုင်နှုန်းကတရုတ်နိုင်ငံကိုဥတီဖြစ်ပွားပြီးအလုံးနိဗ္ဗာန်ကအတင်းအဓမ္မလက်သက်ထင်ရှားခံရတာလို့လဲပြည်ထောင်စုဝန်ကြီးဌာနရဲ့ဥပဒေရေးရာအကြံပေးကော်မတီဖွဲ့ဝင်အငင်းသာရဲမှူးကြီးခင်မောင်လှကစွန့်ညွှေးပွဲမှာပြောသွားတာပါ။
ဒီလူကုန်ကူးခံရတဲ့မြန်မာမိန်းကလေးတွေတရုတ်နိုင်ငံနဲ့ဘယ်နေရာမှာရောက်တယ်လို့လိစာတိကျသိရင်ကျွန်တော်တို့အချိန်ကြီးကဲထုတ်လို့ရတဲ့အဆင့်ရှိပါတယ်။ဒါပေမဲ့ဒီမိန်းကလေးတွေကိုဘောင်းဖို့ပြပြမှုကျူးလွန်တဲ့သူတွေကိုပေါ်ထုတ်ရေးယူဖို့ကြတော့ကျွန်တော်တို့မှာအခက်အခဲရှိပါတယ်။လူကုန်ကူးမှုတက်ဖြတ်တဲ့အချိန်အစားပဲခဏကြီးဒီဒီပမှာရောက်နေတဲ့ပြမှုကျူးလွန်သူတွေကိုပေါ်ထုတ်ရေးနိုင်မှုရေးယူနိုင်မှုမရှိပါဘူး။ဒါကြတဲ့ပွဲစားတွေကိုပဲကျွန်တော်တို့ပြပေးရေးယူနေတာရှိပါတယ်။ဒီပမှာရောက်နေတဲ့နိုင်ငံသားတွေပြမှုကျူးလွန်သူတွေကိုအရေးမယူနိုင်တာကလည်းကျွန်တော်တို့လူကုန်ကူးမှုတက်ကြွယ်လောက်တဲ့အခါမှာဒီကစင်ကုန်မှုတခုလို့ကျွန်တော်မြင်ပါတယ
်လူကုန်မှုခံရတဲ့အခြေအနေတွေကိုသိနေပေမဲ့ကာယကံရှင်ကိုယ်တိုင်ကထိမြလက်ထပ်ယူတာကိုလက်ခံနေရကြောင်းတာစီရေးလုပ်ငန်းတွေမထီရောက်ဘူးလို့သူကပြောပါတယ်လူကုန်မှုခံရသူတွေပြန်လည်ထူထောင်နိုင်ဖို့ပြန်လည်ပေါင်းသင်းဝန်ဆောင်နိုင်ဖို့အတွက်စင်ကုန်မှုတွေရှိရလို့ဝါဘစ်ရှင်မြန်မာရဲ့လူကုန်ကူတာစီရေးစီမံချက်မန်နေဂျာဒေါခင်မျိုးတန်ကပြောပါတယ်
ဒီတရုတ်ဂျီဘက်ကိုသွားပြီးတော့တရုတ်မျိုးသမီးအဖြစ်နဲ့ပေါ့နော်ညောင်စားခံထိတာရှိတဲ့အတွက်ကြောင့်မလို့ပြန်လာတဲ့အခါကျလို့ရှိရင်အကိုဝင်နေပါလာတယ်တချို့ဆိုယောဂါတွေရလာတယ်ပေါ့နော်ကိုယ်ဘက်မှာနှင်းမနှိမ့်ဆက်ခံရတဲ့အတွက်ကြောင့်မလို့စိတ်ချမ်းရာတွေရလာတယ်ပေါ့နော်အဲ့အတွက်ကြောင့်မလို့သူတို့ကိုသူတို့ပြန်ပြီးတော့ confidence ပြန်ရှိအောင်သူတို့ကိုသူတို့တန်ဖိုးပြန်ထားတတ်အောင်စိတ်ပိုင်းဆိုင်ရာတွေတိုးတက်ပြောင်းလဲအောင်လုပ်ဖို့အတွက်ကိုတော်တော်လေးအချိန်ယူရပါတယ်ပေါ့နော် counseling တွေလုပ်ပေးတယ် psychosocial support တွေပေါ့နော်လုပ်ပေးရုံနဲ့မရအောင်ပေါ့နော်တကယ်လွတ်မြောက်လာသူဘက်ကပေါ့နော်အပူပေါင်းပါဝင်ဆောင်ရွက်ဖို့တွေလည်းလိုပါတယ်အဲ့ဒါမှပဲကျမတို့တွေသူတို့ကောင်းကောင်းမွန်မွန်နဲ့ပေါ့နော်ဝန်ဆက်ပေါင်းစည်းပေးနိုင်မှာဖြစ်တယ်ပေါ့နော
်တကဘာလုံးမှာကာယယောဂဖြစ်ပွားနေတဲ့ကာလလူကုန်ကူးမှုနှုန်းကျဆင်းနိုင်တယ်လို့ခန့်မှန်းနေကြပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိအလုပ်လက်မဲ့နှုန်းတိုးလာတာတရုတ်နဲ့တရားမဝင်နေဆက်ပေါက်တွေအတားအဆီးမရှိဖြစ်နေရဝီချက်လို့ခေါ်တဲ့တရုတ်လူမှုကွန်ရက်ကနေလူစုဆောင်တာတွေကလူကုန်ကူးမှုအတွက်စင်ကုန်မှုတွေရှိနေတာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ
ဘာသာချာဗမာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုသုံးသပ်ရေးသားနေရသလဲဆိုတာကိုဆက်လက်ကြည့်အောင်ပါ။မူရင်းအပေါ်မူရင်းအသုံးနှုန်းတိုင်းထုတ်နှုတ်ပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စင်ပါပါ။ The problem with Myanmar Army's admission of guilt မြန်မာစစ်တပ်ကသူတို့ပြစ်မှုအတွက်ဝန်ခံခြင်းနဲ့ပတ်သက်တဲ့ပြဿနာဆိုရဲခေါင်းစဉ်နဲ့ The diplomat မှာ Maggie Quadrini ရေးထားတာကိုဥစွာပြောပြလိုပါတယ်။မြန်မာစစ်တပ်ဟာအရသာတွေပေါ်ချင်းကြောက်နှောက်ယှက်ညှဉ်းပန်းဆက်ဖြတ်တဲ့ကြမ်းကြုတ်သောဤတွေကိုစစ်စုနှစ်နှံ့ချီပြီးကျဉ်းသုံးလာခဲ့ပေမဲ့ကျွလွန်တဲ့စစ်သားတွေတာဝန်ခံမှုရှိစေတာမတွေ့ရလောက်ပါပဲတာဝန်ခံမှုရှိတဲ့အခါမှာလဲတကပိတ်စစ်ခုံရုံးမှာလူမသိသူမသိပြုလုပ်တဲ့မ နစ်နာရသူတွေသက်သာခွင့်တစုံတရာများရှိဘူးစစ်မှန်တဲ့တရားမျှတမှုခေါင်းပါလွန်တယ်လို့စရည်ပါတယ်မကြသေးမီရသက်တပတ်တွေအတွင်းမှာဒီခိုင်းပြည်နယ်မှာရိုဟင်ဂျာလူနည်းစုတွေပေါ်စုခေါ် possible wider patterns of violations ပုံမူကျပြန့်သောလူခွင့်ချုပ်ပေါင်းမှုပုံစံတွေဖြစ်နိုင်တဲ့အချက်တွေအပါအဝင်ပြမှုတွေကျွလွန်ခဲ့ကြောင်းဝန်ခံမှုတွေရှိရပါတယ်တဲ့ဒါပေမဲ့လည်းဒီဖြစ်ရတွေဟာရသက်တပတ်တွေလရီတချို့ဆိုရင်နှစ်တွေနဲ့ချီကြာမြင့်ခဲ့ပြီးဖြစ်တဲ့အတွက်ခိုင်လုံမှုရှိရတော့မလားဆိုတာသံတရားရှိစီရပါတဲ့တက်မတော်ဟာစစ်ခုံရုံးဖွဲ့စည်းရဲ့ဆိုပြီးပြည်တွင်းတရားစီရင်ရေးစနစ်ကိုမလင်းတပတ်လုပ်လာခဲ့တာဖြစ်ပါတယ်ဒီအတွက်ဥပမာနှစ်ခုပြောမယ်ဆိုပြီး2020ဇွန်လနှောင်းပိုင်းရှမ်းပြည်မြောက်ပိုင်းမှာစစ်သားတွေကရွာတွေကိုပြစ်ခတ်မှုကြောင့်အမျိုးသမီးကြီးတူဖြစ်ဆုံးကလေးတူဒဏ်ရာရတဲ့ကိစ္စနောက်တစ်ခါရခိုင်ပြည်နယ်ရစေတောင်မြို့မှာမြန်မာစစ်သားတွေအမျိုးသမီးတူကိုစနက်ထောက်မတင်းကျင်းနေတဲ့ကိစ္စတွေကိုဖော်ပြပါတယ်။သူခေါ် perpetrators ပြစ်မှုကျူးလွန်သူတွေကိုအရက်ဖက်တရားရင်ကိုဆွဲမပြေဘူးစစ်ခုံရုံးကစစ်ဆင်မယ်လို့လည်းစစ်တပ်ကပြောပါတယ်။ဒီဖြစ်ရမျိုးတွေဟာရာနဲ့ချီစီနေပြီးတာဝန်ရှိသူတွေပေါ်စစ်တပ်ရဲ့အရေးယူမှုရော့ရဲပေါ်ပါတဲ့ကိစ္စတွေဟာလေးလူစုထားရခက်တယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့justice system တရားမျှတမှုစနစ်ဟာဆက်လက်ပြီးဆုတ်ယုတ်ကျဆင်းစေတယ်လို့လည်းဖော်ပြပါတယ်။ဒီလိုအချိန်နှောင်းမှဝန်ခံပြီးတကပိတ်တရားစီရင်မှုတွေဟာမြန်မာစစ်တပ်ပေါ်ရဲသားတွေရဲ့ယုံကြည်မှုနည်းလာပြီးပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတဲ့စနစ်အုံနဲ့ကျင်းနဲ့ရှိနေတာကိုတက်မတော်အကြီးအကဲတွေအနေနဲ့ဖျက်သိမ်းပြရမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ဆက်လက်ပြောပြခြင်းနဲ့သုံးသပ်ချက်တစ်ခုကတော့ COVID ကရောဂါဒုတိယလှိုင်းကြောင့်ရန်သားတွေသူတို့ရက်ွက်သူတို့ပိတ်ဆို့ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post ရဲ့မှာတင်ခွေးရဲ့ဆောက်ပါပဲဖြစ်ပါတယ်။ကိစ္စဝါသတ္တုရသမြပစ္စည်းတွေနဲ့အန်ရီကိုပိတ်ထားပြီးရက်ွက်တွင်ကားများသာဝင်ဝင်ရှိတဲ့စီကံထူဖောက်ရင်ရက်ွက်ဥပဒေအရအရေးယူမယ်လို့စကားထားပါတယ်။ရက်ွက်စစ်နာဝန်ထမ်းတွေဒါမှမဟုတ်ကြီးစားလူမျိုးရေးဝန်ထမ်းတွေကိုမှားယမ်းပြီးနိုင်မလားစောင့်ကြည့်နေတယ်။ပြဿနာဖြစ်လာသမျှကိုသူတို့သဘောအတိုင်းကင်တွယ်ဖြစ်ရှင်းနေကြတယ်လို့ကြည့်ထားပါရဲ့ဒီထက်အရက်ွက်သားတူကဆိုရင်ဒီလိုလှုပ်လို့ဘယ်လောက်ထိထိရောက်ကြလဲဆိုတော့အတိအကျမပြောနိုင်ဘူးဒါပေမဲ့လူတွေ stay home ဆိုတော့အိမ်ထဲမှာနေကြဖို့ကိစ္စကိုတော့အတော်လေးအထောက်အကူဖြစ်စေတယ်လို့ပြောပါသေးတယ်မြန်မာနိုင်ငံမှာအခုခါကုသမှုအစ်စ်နေတိုင်းလူလူ200ကျော်လောက်တွေ့နေရပြီးစက်တင်ဘာ16ရက်နေ့အထိစုစုပေါင်းကုသသူ4000နီးပါးနဲ့တည်ဆုံးသူ40လောက်ရှိခဲ့ပြီလို့ဖော်ပြထားပါတယ်COVID ဒုတိယပိုင်းကရခိုင်မှာစတင်ခဲ့တဲ့ဆိုပေမဲ့ပူပန်ရောင်းဝယ်ရေးအခြေချဖြစ်တဲ့ရန်ကုန်မြို့မှာလည်းပဲအများကြီးဖြစ်ပွားနေပါသေးတယ်။အင်းကြီးချင်းတရုတ်ထိုင်းတို့ကဆိုရင်နေဆက်တွေကိုတင်းတင်းကြပ်ကြပ်ဆောင်ကြည့်နေကြတယ်လို့ဆိုပါတယ်။စစ်တပ်ကြောထောက်နောက်ဖန်ပြထားတဲ့ပြည်ထောင်စုကျန်းကန်ဖွံ့ဖြိုးရေးပါတီနဲ့ကျန်းပါတီတချို့ကရွေးကောက်ပွဲကိုရွှေ့ဆိုင်ဖို့တောင်းဆိုနေကြပေမဲ့အနာရ NLD အစိုးရကတော့ရွေးကောက်ပွဲကိုရွှေ့ဆိုင်လိုက်ရင်ကျမ်းမာရေးစီပွားရေးပြဿနာတွေအပြင်နိုင်ငံရေးပြဿနာပဲပိုဆုပ်လာအောင်မယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲအချက်ဖွံ့ဖြိုးရေးဘဏ်ကတော့မြန်မာစီပွားရေးဖွံ့ဖြိုးမှုဟာစက်တင်ဘာ30ကုန်ဆုံးမဲ့ဗန္ဒာရီနှစ်အတွင်းတည်တမဆစ်ရာခိုင်နှုန်းပဲရှိမယ်လို့ခန့်မှန်းပါတယ်တဲ့။ကမ္ဘာစီပွားရေးကဆက်လက်ကျနေမယ်ဆိုရင်တော့ဤနည်းမြုပ်နှံမှုတွေလည်းကျဆင်းလာလိမ့်မယ်လို့ပြောကြောင်းကြေညာထားပါတယ်ခင်ဗျာ။
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်အခုတော့ဥက္ကဋ္ဌကမြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် KNU ကရင်မျိုးသားအစည်းအရုံးလက်နက်ကင်တိုက်ပွဲဆင်နွှဲလာတာအနှစ်90ရှိလာပါပြီဒါပေမဲ့အောင်မြင်မှုအလားအလာကတော့ကြာလီဝေးလီဆိုသလိုဖြစ်နေပါတယ်ဒါကြောင့် KNU သမိုင်းကိုဥအောင်ခင်ကပြန်လည်သုံးသပ်ပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါရယ်ခင်ဗျာ
KNU ကရင်အမျိုးသားအစည်းအရုံးရဲ့ဗဟိုကော်မတီဝင် ပထမမန်းကြီးမောင်လာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်လွန်ခဲ့တဲ့ဇူလိုင်လက KNU ကနှုတ်ထွက်လိုက်ကြောင်းသိရပါတယ်။ကရင်လက်နက်ကင်ဒေါ်လာရေးမှာအနည်း90အတွေ့အကြုံရှိသူဖြစ်ပါတယ်။လက်နက်ကင်ဒေါ်လာရေးကိုစွန့်လွတ်ပြီးလွတ်တော်နိုင်ငံရေးကိုပထမဆုံးကူးပြောင်းသူဖြစ်လို့ဇူအောင်ပြင်းနဲ့အတိုင်းအတာပေါ်မှာမူတည်ပြီးအခြားလက်နက်ကင်အုပ်စုတွေလည်းအတုယူဝယ်ရှိတယ်လို့ပထမမန်းကြီးမောင်ပြောဆိုတာကိုဩဂုတ်လ12ရက်နေ့တုန်းFrontier မြန်မာစာဆောင်မှာဖော်ပြပါတယ်ဒုလိုက်ရေးရတဲ့1948မှာပြည်တွင်းစစ်ဖြစ်ပွားပါတယ်1949မှာ KNU ကအစိုးရကိုစစ်ကြေညာပါတယ်အဲ့ဒီခေတ်က KNU တပ်နဲ့ဘက်ကပကွန်မြူနတီတပ်ဟာမြန်မာပြည်မှာစစ်ရင်အားအကြီးဆုံးတပ်ဖွဲ့တွေဖြစ်ပါတယ်ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်ဖက်ဆပ်ပလအစိုးရကိုအပြုတ်မတိုက်နိုင်ပဲတောခုနေကြရပါတယ်စစ်တပ်ကအာဏာသိမ်းပြီးမကြာမီ1963မှာရင်းမြန်ရေးဆွေးနွေးဖို့ကမ်းလှမ်းတော့ရန်ကုန်ကိုလာကြတဲ့လက်နက်ကိုင်အဖွဲ့10ဖွဲ့ရှိပါတယ်။ KNU ဟာကွန်မြူနီနဲ့ပူးပေါင်းပြီးမဒညတာအမျိုးသားဒီမိုကရေစီညီညီရေးတပ်ပေါင်းစုကိုဥဆောင်ပါတယ်
။လွတ်လပ်ရေးကြိုးပမ်းတဲ့ကာလကရင်အဖွဲ့အစည်းအမျိုးမျိုးရှိခဲ့သလိုလက်နက်ကိုင်တော်လှန်ရေးလုပ်တော့လည်းအမျိုးမျိုးရှိလာပါတယ်။မဒညတာအဖွဲ့ကို KNU ခေါင်းဆောင်မန်းပဆန်ကဥဆောင်ပြီးဥနေဝင်အစိုးရနဲ့ဆွေးနွေးပါတယ်။စောဟန်တာသာမှွေဥဆောင်တဲ့ကရင်တော်လှန်ရေးကောင်စီကလည်းဘုန်းနေမင်းအစိုးရနဲ့ဆွေးနွေးပါတယ်။နိုင်ငံရေးသဘောတူပြီးရင်စီးရေးသဘောတူညီချက်ရယူနိုင်မယ်ဆိုတော့ကရင်အာဇာနည်စောဘဦးကြီးရဲ့မူကိုစောဟန်တာသာမွှေးတို့အဖွဲ့ကလက်ကင်ထားတယ်လို့ဆိုပါတယ်။တကယ်တော့ဘိုလင်းထင်နဲ့ဘိုထရူးမင်းကောင်းဆောင်တဲ့ကရင်တိုင်းရင်းနှင်းရင်တက်မတော်လက်အောက်သွတ်သွင်းနိုင်တာကိုစီးရေးသဘောတူညီချက်လို့ခေါ်တာပါ။မန်းပါဆန်အဖွဲ့ဟာစီးအစိုးရနဲ့သဘောတူညီချက်မရယူနိုင်ပဲစောဟန်တာသာမွှေးကသာရယူနိုင်ပြီးကရင်ပြည်နယ်ကိုကိုသူလေးလို့ခေါ်ဖို့1964မှာဘုန်နေဝင်းအစိုးရကကြေညာခဲ့ပါလေ
။ဘိုးချုပ်ကြီးစောဘုံမြလက်ထက်မှာ KNU ဟာကွန်မြူနီနဲ့လက်တွဲဖြုတ်လိုက်ပါတယ်။မဆရာဆိုရှယ်လစ်ခေတ်ကအစိုးရစီးပွားရေးချွတ်ချုံကြချိန်မှာ KNU ဟာစီးပွားရေးစီရင်အင်အားတောင့်နေပါလေ။ဒါပေမဲ့ DKBA ကရင်ဗုဒ္ဓဘာသာတပ်ခွဲထွက်သွားပြီးမနာပရောဌာနချုပ်ကြာဆုံးသွားတဲ့1995ကစပြီး KNU အင်အားချဆင်းလာပါလေ။ကွန်မြူနီအန်ဒီအကြောင်းအရင်က KNU ကိုထောက်ခံအားပေးခဲ့တဲ့ထိုင်းအစိုးရလေမူပြောင်းသွားပါတယ်။1998မှာအာဆီယံအသင်းဝင်ဖြစ်လာတဲ့မြန်မာနိုင်ငံကလက်နက်ကင်တော်လိုင်းရေးအဖွဲ့ကိုထောက်ခံလို့မဖြစ်တော့ပါဘူး
။ဒါပေမဲ့မန်နေပလောကြာဆုံးသွားတဲ့နောက်ပိုင်း KNU ဌာနချုပ်ဟာထိုင်းနိုင်ငံမဲဆောက်နေကြမျိုးကိုရွှေ့ပြောင်းအခြေဆိုင်ရပါတယ်။ထိုင်းအခြေဆိုင် KNU ဌာနချုပ်နဲ့မြန်မာပြည်တွင်းမှာလှုပ်ရှားကြတဲ့ KNU အဖွဲ့တွေကြားဆက်ဆံရေးမပြေလည်တာတွေရှိလာပါတယ်။KNU အဖွဲ့ရင်းမှာဘဟုချုပ်ကံမှုအားနေပြီးတန်ရင်းတွေဟာသူနီးသူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာတာပါဘိုးချုပ်ထိန်မောင်ဦးဆောင်တဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မှခုနှစ်ကခွဲထွက်ပြီးစစ်အစိုးရနဲ့ငင်းငင်းအဆွေးနွေးတဲ့အတွက် KNU ငင်းငင်းကြီးကောင်စီဖြစ်လာပါတယ် DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံနေကြားသောတပ်ဖြစ်2010မှာအသွင်ပြောင်းတဲ့အခါ DKBA တပ်သားအများအပြားKNU ဘက်ကိုပြန်ဝင်လာကြပါတယ်2012မှာ KNU နဲ့အစိုးရအပြည့်ရပြီး2015မှာတပြည်လုံးအပြည့်ရတဲ့ NCA စာချုပ်မှာ KNU လက်မှတ်ထိုးခဲ့ပါတယ
်တပြည်လုံးမှာတပ်မတော်တစ်ခုသာရှိရမယ်လို့အခြေခံဥပဒေကပြဋ္ဌာန်းထားပါတယ်ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေကိုတပ်မတော်လက်အောက်ကနေကြားဆောင်တပ်ဖြစ်လာအောင်စီရင်သိမ်းသွင်းပါတယ်အင်အား300ကျော်ရှိတဲ့နေကြားဆောင်တပ်ရင်းတရင်းမှာအစိုးရတပ်သားက300ကျော်လုံးပါဝင်ပါတယ်လက်နက်ကိုင်အဖွဲ့လေးတွေကိုနေကြားဆောင်တပ်အဖြစ်အသွင်ပြောင်းနိုင်တာကြောင့်တချင်ရှမ်း၊ကယား၊ကရင်စတဲ့ပြည်နယ်တွေမှာတပ်မတော်လက်အောက်ခံနေကြားဆောင်တပ်ဖွဲ့တွေရှိလာပြီးစီးပွားရေးလုပ်ကြပါတယ်။တပ်မတော်နဲ့ပူးပေါင်းတဲ့ကရင်နေကြားဆောင်တပ်ဟာတရုတ်လောင်းကစားမျိုးတီထောင်ပြီးစီးပွားရှာပါတယ်။အစိုးရတပ်နဲ့တိုင်းရင်းသားစဝေစားမြစားလုပ်တဲ့အစီအစဉ်မှာပဲဒါပေမဲ့ KNU လို့ဝိုင်းရင်လက်နက်ကိုင်အဖွဲ့ကြီးတွေကတော့အပြည့်ရစာချုပ်လက်မှတ်ထိုးထားပြီးမယ်တပ်မတော်လက်အောက်ခံလုပ်ဖို့မစင်သားပြီးပါဘူးမိမိရွေချက်ကိုစင့်အင်အားနဲ့ရယူဖို့အလန်းဝေးနေသေးပြီမဲ့တပ်မတော်ကိုယုံကြည်စိတ်ချဖို့ KNU အတွက်ခက်ခဲနေပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ဖြစ်နှုန်းသေနှုန်းလျှော့ချရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာမကြာခင်ရပိုင်းတွင်ကိုဗစ်ရောဂါဖြစ်နှုန်းသေနှုန်းဇက်တိုက်မြင့်တက်သွားတာကြောင့်ထပ်ပိုမဆိုးလာအောင်တူးချင်းပိုကာွယ်ပြီးယောဂလက္ခဏာပါစောင့်ကြည့်ဖို့လိုနေပါသည်အခုလိုတူးချင်းစမလုံနိုင်ရင်နောက်ဆုံးမိမိကိုယ်တိုင်ပါကူးစက်ခံရပြီး အနည်းကလူတွေကိုပါဆက်ကူးဆက်စေနိုင်ကမထိန်နိုင်မသိနိုင်ဖြစ်သွားနိုင်တာမို့ဘလို့ဖူကာွယ်ဘလို့လက္ခဏာတွေကိုစောင့်ကြည့်တယ်မှာလဲဒီအကြောင်းရန်ကုန်စီယုံကြီးအရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ရေဘော်သူကဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီအခုရက်ပိုင်းအတွင်းလေးမှာပဲပေါ့နော်နှစ်ပတ်လောက်အတွင်းမှာကိုဗစ်ပိုးတွေ့သူကအထူးသဖြင့်ရန်ကုန်နဲ့တချို့မြို့ကြီးတွေမှာတော်တော်လေးကိုထိုးထောင်တက်လာတော့တွေ့ရပါတယ်ဆရာအဲ့ဒါအပြင်တည်ဆုံးတဲ့သူကလည်းတော်တော်လေးစတက်လာတဲ့အခါကျတော့ဒီအရာအလုံးကိုထိထိရောက်ရောက်ကာကွယ်နိုင်ဖို့ပါစပြီးတော့အကြံပေးချင်တယ
်ဒီကိုဗစ်ကဒီစတင်ပါလာလာစားနေပြီအခုထိမပတ်ကျော်လောက်တွေ့စက်တိုက်စက်တိုက်တိုးဒီလိုတိုးလာခြင်းအကြောင်းအရာလည်းပဲသောသောပိုင်းမှာဒီအောင်ဒီအောင်ကူးဆက်မှုမတားဆီးလိုက်နိုင်တဲ့အချက်ကနေပြီးတော့စတာအခုဆိုရင်လူနာတွေများများလာတော့ဒီလိုအခြေအနေမှာထပ်ပြီးတော့မပွားဘူးကူးဆက်မှုကိုတားဆီးဖို့ဆိုရင်လုပ်နေကြပုံတံတိုင်းနံပါတ်၁စတာကတော့ stay home နေတာအကောင်းဆုံးပေါ့နော်မိမိရဲ့အိမ်ထဲမှာနေပြီးတော့ပြင်ပလူတွေနဲ့တက်တော်မှုမရှိဘူးဆိုရင်ဒီကိစ္စကအများကြီးကျသွားတယ်ပေါ့ရှင်နံပါတ်၂အချက်ကတော့ stay home နေတဲ့အချိန်ကိုပြင်ပမှာမဖြစ်မနေသွားလာရလို့ကျားလူတွေနဲ့ကြုံတွေ့ရတဲ့အချိန်တိုင်းကိုအများရန်ပြောနေတယ်မတ်ကစက်နဲ့နှာခေါင်းစည်းကိုစနစ်တကျတက်ဖို့လိုတာပေါ့နော်နောက်တစ်ချက်ကတော့ဒီပစ္စည်းတွေကိုကင်တွယ်မယ်ဆိုရင်ကင်တွယ်မိတယ်ဆိုရင်ကိုယ့်ရဲ့လက်ကိုစက်က20ကျအများရန်ဆေးကျောနေဖို့လိုတယ်လက်သန့်စည်းတွေလည်းအသုံးလို့ရပါတယ်ဒီလက်ကနောက်တစ်ချက်ကတော့နေရာပေါင်းစုံကိုကင်တွယ်မိနိုင်တဲ့အတွက်ကြောင့်ကိုယ့်ရဲ့မျက်နှာတစ်ဝိုက်ကိုမကင်မိသေးဘူးကျွန်တော်တို့အလေးချင်းနောက်တစ်ချက်ကတော့social distancing လို့ခေါ်တယ်ပြောပြောနဲ့ပြောဆိုဆက်ဆက်နေခါမှာ6ပေကွာနေဒီပဇက်နဲ့နှာခေါင်းစည်းတတ်ထားရဲ့နဲ့ပြောဆိုလို့ပါတယ်ဒီလေးကြည့်ဟာ patch အပေမေတော့တေချာလဲတိခဲ့ပြီအသေးချာလဲလိုက်နာခဲ့ကြတယ်ဒါပေမဲ့ဒီကြားထဲမှာကိုတွေအတီးပြူလူနာအရေးအတွက်ရောကြသွားတဲ့အခြေအနေမှာဒီစီးမင်းစီးကဲနေအကုန်လုံးကတော်တော်လေးကိုမလုဖြစ်တော့ပဲနဲ့ကျွန်တော်မလိုက်နာတာညားလာတကယ်တော့ဒီကိုတွေတဲ့ကိစ္စခုလိုမျိုးတချိန်တို့တက်လာခြင်းအကြောင်းရင်းရလဲပဲအဲ့ဒါတွေကိုမလိုက်နာကြလို့လို့ပဲကျွန်တော်ပြောခြင်းတယ်ဒါတွေကိုသာလိုက်နာရင်တပြေးတပြေးနဲ့နောက်နှစ်ပတ်တည်းတစ်လတည်းကြာရင်ပြန်ပြီးတော့ငိုအခြေအနေမျိုးကိုပြန်ရောက်သွားနိုင်တဲ့အခြေအနေရှိတယ်မလိုက်နာနေတော့ဒီကထပ်ပြီးတော့နှစ်ဆနေသုံးဆသုံးဆနေလေးဆနေကျွန်တော်အနိုင်မနှင်းဖြစ်တဲ့အခြေအနေကိုရောက်လာနိုင်မှာဖြစ်တဲ့အတွက်ကြောင့်လူလူလူလည်းပဲသိပညာပေးလို့တာကကိုကိုယ်တည်းစမကားခွေရေးဒီနေ့နဲ့ဒီနေ့ဒီပို့တွေ့လူနာတွေများလာတဲ့သတင်းတွေပဲဖတ်ရင်းနဲ့ဒီနေ့နေ့မှာကိုယ်လည်းပါလာနိုင်တယ်ဆိုတဲ့ဥစ္စာလည်းကျွန်တော်တို့ကသတိပေးပြောတူပါတယ
်ဟုတ်ကဲ့ဆရာရေနောက်ပို့ဆိုရင်ရတာကတည်ဆုံးမှုနှုန်းကလည်းစတက်လာတဲ့အနေအထားမှာဘလို့မဖြစ်အောင်ကာကွယ်တင်နေဆရာ
အခုဒုတိယအကြော့ပြန်လာတဲ့ကုဆတ်မှုအခြေအနေမှာတည်ဆုံးမှုတက်လာတာကိုတွေ့ရဒါအသက်ကြီးတဲ့လူတွေပါတယ်လို့အသက်ငယ်တဲ့လူတွေလည်းပါလာတယ်အသက်ငယ်တဲ့လူဆိုတာ50 60အရွယ်ပေါ့နော်နောက်တစ်ခုကတော့တည်ဆုံးမှုတွေရဲ့အများစုကိုကြည့်မယ်ဆိုရင်လည်းပဲအခုတော့အစည်းအဝေးတို့တွေးတို့နှလုံးတို့တခြားယောဂတွေရှိခဲ့တဲ့လူတွေလည်းအများစုတည်ဆုံးလာတော့ဒီအခုလောလောဆယ်မှာလည်းကျွန်တော်တို့ရဲ့ဒီဝေဘာဂီတို့တောင်းကလာတို့ခေါင်ကြီးတို့မှာတင်ထားတဲ့လူနာတွေထဲမှာလည်းတည်း ICU တွေးရတဲ့လူတွေများလာတယ် ICU ထဲကိုတွေးရတဲ့လူတွေဒီတည်ဆုံးမှုဘက်ကိုနီးတယ်ဆိုတော့ကျွန်တော်တို့စိုးရိမ်လာကနောက်ထပ်အများကြီးပတ်သက်အနေနဲ့ရှေ့လူနာတွေထပ်တိုးနိုင်တဲ့အခြေအနေရှိဒါအပြင်ထူးထူးခြားခြားပြီးခဲ့တဲ့တရနှစ်ရဲ့အတွင်းမှာထွက်တဲ့တည်ဆုံးမှုနှုန်းထဲမှာဆိုရင်ဒီပညာခေါ်ရဘရော့ဒက်လို့ခေါ်တယ်။အရင်နေပြီးတော့ဆေးရုံတို့တည်ဆုံးရောက်ရှိဆိုတဲ့လူနာနှစ်ယောက်ကိုလည်းပဲကိုဗစ်တနေရရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကနှာခေါင်းတိုးပဲယူလိုက်တဲ့အခါမှာလည်းဒီနှစ်ယောက်ကလည်း positive ဖြစ်နေတာကိုသွားတွေ့ရတဲ့အခါကျတော့ဒီလိုအခြေအနေတွေကတည်ဆုံးမှုနှုန်းညားလာတဲ့ဒဲမှာနောက်ကျပြီးမှရောက်ရှိလာတဲ့အခြေအနေမျိုးတွေလည်းရှိ။ဒါကြောင့်မို့ကျွန်တော်တို့ကယောဂလက္ခဏာဆိုးလာသလားယောဂဖြစ်နေပြီလားဆိုတာကိုကိုယ့်အကူလည်းပဲသတိပြုပြီးတော့ဒီယောဂလက္ခဏာတွေကိုအများတန်းစမ်းစစ်နေဖို့လိုတယ်
ဟုတ်ကဲ့ဆရာအခုလို့ကြိုပြီးတော့စောစောသိနိုင်မှုပေါ့နော်ဒီသိဆုံးမှုဆေးရုံမတိုင်ခင်မဖြစ်အောင်ပေါ့ဆရာအဓိကဘယ်လက္ခဏာတွေကိုသတိပြုပြီးတော့စောင့်ကြည့်ဖို့လုပ်လဲဆရာ
အများဆုံးတွေ့ရတဲ့လက္ခဏာကတော့လုံးလုံးသိချင်တယ်မှာနံပါတ်1ကတော့ဖျားတာပေါ့လေသက်ရှူလက်ညောင်းနဲ့ပတ်သက်တာရှိတယ်အနာစီးမယ်ချောင်းဆိုးမယ်လေချောင်းနာမယ်ဒီထဲမှာပဲတူတူကြကြရခိုင်ပြည်နယ်မှာဖြစ်တဲ့ဒုက္ခလက္ခဏာနဲ့တွားပြီးရန်ကုန်မှာဆင်တူနေတဲ့အကြောင်းကတော့ရုပ်တရက်အနက်မရတဲ့လက္ခဏာတကူကူဆူရှာတဲ့အတကူကူကိုကနန်းကြည့်တဲ့အခါမှာကိုရင်တော့တီးတဲ့အနေတကူကကိုမတီးဘူးဆိုရင်ဒါတန်နေရဖြစ်စီရစဖြစ်လာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုလက္ခဏာတွေတိလာချိန်မှာဘာစလုပ်တယ်လဲဆရာ
ကိုမှာယောဂလက္ခဏာစခံစားရပြီဆိုတာနဲ့ဒီကူအပိစီရင်တကူကိုမိသားစုအရင်မကူးအောင်ချက်ချင်းကာကွယ်လိုက်ဖို့လိုတယ်ဆေးရုံဆေးခန်းကိုတွားဖို့မတိုင်ခင်မှာတခြားလူကိုမကူးစားအောင်တာဝန်ရှိတယ်လို့ကိုစိတ်ထဲမှာအရင်ဆုံးစပြီးတော့လက်ခံပြီးတော့ကိုအိမ်သားတွေနဲ့ ဒီတန်ခန်းထဲမှာနေတာမျိုးအတုံးဆောင်ပစ္စည်းတွေစားတဲ့တောက်တဲ့ပကံခွဲရောက်ဇွန်းအားစားပြီးကြထားတာမျိုးရေချိုးတဲ့အခါမှာလည်းပဲညသူငါနဲ့ရောပြီးတော့ကိုယ်အိမ်သားတွေနဲ့ရောပြီးတော့အတုံးပြတဲ့အခန်းတွေကိုမတုံးပြသေးတာမျိုးတက်ကန်းထဲမှာ TV လူကြီးတာစကားတိုင်းပြောတာမျိုးတွေမလုပ်သင့်တော့ပဲနဲ့နောက်တစ်ခါကျတော့ဒါတော့အကောင်းဆုံးကတော့ကိုယ်လက်အိတ်သာအဆင်ပြေမယ်ဆိုရင်လက်အိတ်ကိုကိုယ်ကဝတ်ထားလိုက်မယ်ဆိုရင်ကိုယ့်ရဲ့လက်ကနေပြီးတော့တခြားနေရာတွေကိုထိတွေ့တဲ့အခါမှာလက်အိတ်နဲ့ထိတွေ့ရတဲ့အိမ်သားတွေအတွက်ကာကွယ်ရရောက်ပြီးတော့မှလက်အိတ်ကိုအသုံးမပြုတော့တဲ့အချိန်မှာစနေကြဆွန့်ပြစ်ပြီးမိုက်ပုံးနဲ့ဆနေကြထဲတာတို့မိရှုပြစ်တာတို့ဒါမျိုးတွေလုပ်မယ်နောက် mask လည်းအိမ်ထဲမှာနေ mask လည်းတက်ထားသင့်မှာပထမဆုံးစကာကွယ်သင့်တာတော့ကိုယ့်မိသားစုပြီးရင်တော့နော်အပြင်မှာရှိနေတဲ့မိသားစုတခြားလူတွေကိုကာကွယ်ဖို့အကြောင်းတော့ stay home နေပြီးတော့မှာတက်ဆိုင်ကျမရေးဌာနကိုအကြောင်းကြားသူမို့ရင်တက်ဆိုင်ကျမရေးဌာနကိုသွားသွားပြီးသွားတဲ့အခါလေးကိုယ့်အကူတယောက်တည်းလာတာပိုကောင်းတယ်အဲ့ပို့တဲ့လူတိုင်းမှာရောကိုယ်ကားထဲမှာရောတက္ဆီပေါ်မှာရောတခြားလူတွေအနေရရှိနိုင်တယ်အဲ့ကြတော့ပြုံးစည်းကမ်းကိုလာမယ်ဆိုရင်နော်ပတ်သက်နဲ့နှကောင်းစည်းကိုတေချာတက်လာဖို့လိုတယ်ဆက်ဆေးလာဖို့လိုတယ်တက်နိုင်ရင်တော့လက်အိပ်ပဝတ်လာရင်လည်းအဆင်ပြေပါတယ်မျက်နှာမှာဒီ IC ခေါ်တဲ့ဟာကိုလည်းတက်လာရင်လည်းကောင်းတယ်ကိုကနေသူများကိုမကူးအောင်အရင်ဆုံးကာကွယ်တဲ့ဥစ္စာကိုလုတ်တင်တယ်လို့ကျွန်တော်အကြံပေးချင်ပါတယ
်ဟုတ်ကဲ့ဆရာကြီးဆရာဆက်ဆက်ချင်းပြောတယ်ဒီလက္ခဏာတော့မတွေ့ရသေးဘူးပေါ့နော်အခု home stay ကိုကျွန်တော်အဓိကနေကြတယ်ပေါ့ home stay မှာလည်းဆရာကြီးအတက်နိုင်ဆုံးအနေနဲ့ကင်းအောင်ဘာတွေဆရာသတိပြုတင်တာတွေကိုအကြံပေးချင်တယ
် home stay မှာတချို့သောအခြေအနေမှာရောဂါလက္ခဏာမပြပဲ positive ဖြစ်တာရှိတယ်လေဘာတာဝန်ရှိလဲဆိုတော့အပြင်ထွက်မဖြစ်မနေအကြောင်းအရာတစ်ခုဆိုတော့အပြင်ထွက်ရတဲ့လူတွေကဈေးထွက်ဝယ်ရမယ်အဖြစ်ဒီအဲ့လိုပြန်လာတဲ့အခါမှာကိုနှာခေါင်းစည်းကိုလည်းပဲအပြင်မှာဆွန့်ပစ်ခဲ့ပြီးတော့တက်နိုင်ရင်နောက်တစ်တခုတက်ဖို့လုပ်တယ်လက်သေးမယ်နှကောင်းစည်းလည်းတက်ထားမယ်တက်နိုင်ရည်ချိုးမယ်ကိုယ်ဝေးလာတဲ့အဝေးဆေးကိုဟိုတိကျစီထားမယ်နောက်တစ်ခုကကျတော့အပြင်ကိုခဏခဏထွက်ရတဲ့လူကအိမ်ထဲမှာ social distancing ခေါ်တဲ့အချင်းချင်း၆ပေကွာနာစကားပြောဆိုပါညာဒီလိုသဘောမျိုးနဲ့နေသင့်တာန
ော်ဟုတ်ကဲ့အဲ့ဒါကျေးဇူးပြရစေပါဘူး
စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့ဓာတ်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာဘက်ကစီရေးလှုပ်ရှားမှုတွေပုံမှန်လှုပ်ဆောင်နေပါတယ်။ဘုံပြည်သက်ပါတီထိန်းချုပ် area အတွင်းအရက်ပတ်အဖွဲ့အစည်းတွေကိုလည်းဝင်ရောက်ခွင့်မပြုဘူးလို့ထုတ်ပြန်လိုက်တယ်ဆိုတာနဲ့စီရေးပြင်းထန်နေစေရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးအခက်ကြုံနေရတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဘင်္ဂလားမြန်မာနယ်စပ်ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပြိုအနီးမှာမြန်မာဘက်ကစစ်ရဲလှုပ်ရှားမှုတွေပုံမှန်လှုပ်ဆောင်လာနေပါတယ်။ဒေသအတွင်းရခိုင်လက်နက်ကိုင် AA နဲ့ပရိုဟင်ဂျာအဖွဲ့ ALSA တို့လှုပ်ရှားမှုတွေရှိနေလို့အခုလိုလုံခြုံရေးတင်းကျပ်လာတယ်လို့တပ်မတော်ပြောခွင့်ရကပြောပါတယ်။မြန်မာဘက်ကနယ်စပ်မှာအစိမ်းရောင်မိုးထားတဲ့အဆောက်အဦငယ်တချို့ကိုအခွင့်ရပိုင်းအတွင်းတွေ့ရပြီးနယ်စပ်တလျှောက်မှာလည်းမြန်မာနယ်ခြားဆောင်ရဲဝတ်စုံတွေနဲ့လှုပ်ရှားမှုတွေကိုဒေသခံတွေကတွေ့ရတယ်လို့ဘင်္ဂလားဘက်ကသတင်းစာတွေမှာဖော်ပြထားပါတယ်။အလားတူစက်တင်ဘာလ17ရက်နေ့ကလည်းစိတ်မာတင်ကျွန်းအနီးရေပြင်မှာမြန်မာဘက်ကရေတပ်တင်းပေါ်တချို့လှုပ်ရှားမှုတွေရှိနေတယ်လို့ဒေသခံတွေကိုကိုးကားပြီး Gospasa News တွေမှာရေးသားထားပါတယ်။အခုလိုနယ်စပ်မှာမြန်မာဘက်ကစစ်ရဲလှုပ်ရှားမှုတွေရှိနေတဲ့အတွက်စက်တင်ဘာလ23ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနကခေါ်ယူကန့်ကွက်ခဲ့ပါတယ်။
ဒီအတွင်းမှာကိုဗစ်ဒုတိယလှိုင်းကူးစက်မှုမြန်ဆန်လာတဲ့အတွက်ကျန်းမာရေးလုပ်ငန်းဆောင်ရွက်တဲ့ကိစ္စမှာပါမွန်ပြည်ရပါတီထိန်းချုပ်ဧရိယာတွင်အရက်ဖက်လူမှုဖွဲ့စည်းတွေဖြစ်တဲ့ CBO, CSO, NGO, INGO ဖွဲ့တွေကိုဝေရောက်ခွင့်မပြုဘူးလို့မွန်ပြည်ရပါတီ COVID-19 ထိန်းချုပ်ကာကွယ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီဘူကစက်တင်ဘာ17ရက်နေ့စွဲနဲ့စီကံသတ်မှတ်ထုတ်ပြန်လိုက်ပါတယ်ဒါပေမဲ့ COVID-19 ထိန်းချုပ်ကာကွယ်ရေးနဲ့ပတ်သက်တဲ့ကျန်းမာရေးလုပ်ငန်းဆောင်ရွက်မှုကိစ္စရလူကဝေရောက်ခွင့်ပြုမယ်လို့လည်းမွန်ပြည်ရပါတီ COVID-19 ထိန်းချုပ်ကာကွယ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီဥက္ကဋ္ဌနိုင်ပညာလယ်ကပြောပါတယ်ပြည်ပဒေသကလာရောက်သူတွေမွန်ပြည်ရပါတီထိန်းချုပ်နိုင်ငံကြီးကျေးရွာတွင်ဝေရောက်တဲခုခွင့်ပြုဘူးလို့လည်းမွန်ပြည်ရပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
နိုဝင်ဘာလရှင်းရနေ့မှာကျင်းပမယ်ပါတီဆောင်အထွေထွေရွေးကောက်ပွဲဝရောက်ရှင်ပြိုင်မယ်လွတ်တော်ကိုယ်စားလှယ်လောင်းမယ်အနေနဲ့ချင်းအမျိုးသားတအူး CNF အခြေချနယ်မြေများအတွင်းမဲဆွယ်စည်းရုံးရေးလုပ်မယ်ဆိုရင်ကြိုတင်ခွင့်ပြုချက်တောင်းခံဖို့နဲ့နိုင်ငံရေးပါတီတချို့ကလည်းကောင်းကောင်းမွန်မွန်ချိတ်ဆက်ကြတယ်လို့ CNF ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နေကပြောပါတယ်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီနဲ့လူပုဂ္ဂိုလ်တချို့တို့က CNF စာတမ်းတွေတဘောထားတွေကိုရွေးကောက်ပွဲအောင်နိုင်ရေးအတွက်လိုရာဆွဲအသုံးချမှုတွေရှိနေပြီး CNF ရဲ့ခွင့်ပြုချက်မရှိဘဲကူးယူအသုံးချမှုတွေမလုပ်ကြဖို့စက်တင်ဘာလ9ရက်နေ့ကထုတ်ပြန်တဲ့ CNF ရဲ့ရွေးကောက်ပွဲဆိုင်ရာကြေညာချက်မှာတတိပေးထားပါတယ်ချင်းအမျိုးသားတပ်ဦး CNF ဟာအစိုးရနဲ့ 2012 ခုနှစ်ကချုပ်ဆိုခဲ့ကြတဲ့ပနာမအပြစ်ခံရဆေးစာချုပ်မှာထန်တလန်မြို့နယ်ဒီတိမ်မြို့နယ်နဲ့ပလက်ဝမြို့နယ်တွေမှာအခြေချဖို့သဘောတူခဲ့ကြပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့မှာဒေသခံလူစုကိုဗစ်-19ရောဂါကင်းဝေးစေရေးအတွက်ဆိုပြီးတောင်ပိုင်းရှမ်းပြည်သမ္မတအစီအက်ဆက်အက်ဆက်စီလှုပ်ရှားရဒေသထဲမှာကျန်းမာရေးစစ်ဆေးရေးဂိတ်ထားရှိပြီးတော့တောလာနေတဲ့ဒေသခံတွေကိုစစ်ဆေးနေတဲ့အပေါ်မှာလျှော့ပေါ့ပေးဖို့တောင်းနိုင်ငံရေးပါတီကနေတောင်းဆိုလိုက်ပါတယ်စက်တင်ဘာလ3ရက်နေ့ပြီးတော့အစီအက်ဆက်အက်ဆက်စီဟာမိုင်းကန
ချုပ်ပေါ်ဘေးဘူးမိုင်းကန်မြို့နယ်ကတန်းမြူရပါတီတီအန်ပီဥက္ကဋ္ဌမိုင်းနန်ဟန်ကပြောပါတယ်အခုလိုကျမကြီးစစ်စစ်မှုပြုခြင်းဟာမိုင်းကန်မြို့မှာတာမဟုတ်ပဲစချမ်းမြို့နယ်ဒီမှာလဲစတင်နေပြီဖြစ်ကြောင်းယောဂစတင်ဖြစ်ပွားချိန်မေလာဒုံကလည်းအခုလိုကျမကြီးစစ်စစ်မှုတွေစချိန်လုတ်ပြီးခဲ့ဘူးကြောင်းဒေတာခန့်တွေကိုဗစ်ယောဂါဖို့ကုသမှုမရှိအောင်ဆောင်ရွက်ရတာဖြစ်ကြောင်းRCSS
ကျွန်တော်တို့ရဲ့စီလုံးညီညွတ်မှုရရှိရေးအတွက်ကရင်အမျိုးသားစီယုံKNU ထိန်းချုပ်နယ်မြေမှာစက်တဘာလ14ရက်နေ့ကကရင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်များကတွေ့ဆုံဆွေးနွေးကြပါတယ်အချင်းချင်းကြားအောက်ခြေမှာထိတွေ့ပြစ်ခတ်မှုတွေရှိခဲ့ရာကြောင့်လူထုအတန်းအမျိုးမျိုးထွက်ရှိလာတဲ့အပေါ်ရှင်းလင်းအောင်တည်ဖို့နဲ့နားလည်မှုရှိဖို့အတွက်တွေ့ဆုံဆွေးနွေးသွားတာဖြစ်ကြောင်း KNU ကရင်အမျိုးသားစီယုံအတွင်းရေးမှုနှင့်ပဒိုစောလာထွန်းကပြောပါတယ်ဓာတ်အပြင်2020ရွေးကောက်ပွဲမှာကရင်နိုင်ငံရေးပါတီများအနိုင်ရရှိရေးအတွက်ကရင်လက်နက်ကိုင်များရဲ့လှုပ်ဆောင်နိုင်မဲ့အခမ်းကဏ္ဍတွေကိုဆွေးနွေးနေကြပါတယ်အဲ့ဒီဆွေးနွေးပွဲမှာကရင်လက်နက်ကိုင်များဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးလက်အောက်ခံ KNLA ခေါင်းဆောင်များ KNU KNLA PC ခေါင်းဆောင်တွေနဲ့ကရင်နယ်ခြားစောင့်တပ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စီးရီးတင်းမာမှုတွေနဲ့ကိုဗစ်ကူးစက်ရောဂါအကျက်တဲတွေရှိနေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေအနေနဲ့လက်ရှိမဲဆွယ်စည်းရုံးရေးကာလမှာအခက်ကြုံနေကြရပါတယ်။ကိုတက်နိုင်ငံနေစုစည်းတင်ဆက်ပေးထားပါတယ်။
နိုဝင်ဘာလအထိမှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲအတွက်မိတ်ဆွေစည်းရုံးရေးကာလကိုစက်တင်ဘာလ6ရက်ကနေနိုဝင်ဘာလ6ရက်နေ့ထိတက်မှတ်ထားတာဖြစ်ပေမဲ့ရခိုင်မျိုးသားပါတီ ANP
နဲ့လက်ရှိရှင်တိမိတ်ဆွေစည်းရုံးရေးတခုမှမလုပ်ရသေးဘူးလို့ပါတီဥက္ကဋ္ဌဦးသာထွန်းလာကပြောပါတယ်။မိတ်ဆွေပြောရတာကအခုကတက်မရေးဝင်ထားတာကပေါ်ဆက်ဆဲအစီအစဉ်ကိုဒီအဖေးရမှာပါနေတယ်။အဲဒီဆိုတော့ဟိုရေးတဲ့ပုံစံကလေးငါဆက်ဆဲအစီအစဉ်ကိုဘယ်လိုမျိုးထောင်တာနဲ့လက်ကျပါရုပ်ကိုထွင်ဝင်တာပြီးလုပ်လို့ရတယ်။
စီရင်တိမမှုတွေနဲ့ကိုဘက်ကူးဆက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာမိတ်ဆွေစေယုံရဲ့ခက်ခဲနေသလိုလာမယ့်နိုဝင်ဘာလ10မှာကျင်းပမယ့်ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်မလားဆိုပြီးလည်းနိုင်ငံရေးပါတီတွေနဲ့ဆိုရင်နေကြပါတယ်။ပြည်ထောင်စုကြမ်းခန့်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့လည်းလက်ရှိချိန်ထိရခိုင်ပြည်နယ်မှာမိတ်ဆွေစေယုံရဲ့မလ
ဖြစ်သွားတာပေါ့နော်အခုကြားတဲ့ခါကျတော့ဒီမှာတော့နေတိုင်းဒီကိုဗစ်ကာလမှာဆိုတော့ဒီချက်ပြားမှုအဆင့်ကြီးကနေပြီးတော့မှမရှိတဲ့ခါကျတော့ပေါ့နော်ဒီပုံမှာကနေပြီးတော့မှကျမတို့ကတရားမြတ်တဲ့ရေကောက်ကိုဖြစ်ပါမလားဆိုတဲ့ဥစ္စာကတော့တောင်းကြည့်ရမယ့်အနေထားပဲဖြစ်ကြတယ်ဒီအတွေ့အကြုံကခြားရပထမဆုံးအချိန်နဲ့ဖြစ်တဲ့ခါကျတော့လေ
ပေါ်မှာတရားမျက်နှာရှိမှမရှိတာဆိုတာကဘာလို့တောင်းပြရမှာဖြစ်တာလဲလက်နက်ကံမင်းပခတွေကြောင့်စောပိုင်းမှာကလေးကပုံမှန်1လလေးညမထွက်ရမင်းထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းကြီးရေပုံပုံနှုံရတိတောင်ဘူးတီတောင်နဲ့မောင်တော်မျိုးနယ်တွေချင်းကျမ်းမျိုးနယ်တွေမှာလည်းကိုနာပိုင်းရဲ့ထင်းရှောက်ရဲ့အတွက်ဆိုပြီးတော့ညမထွက်ရမင်းနဲ့တမ်းမှန်ထုတ်ပြန်ထားတာဖ ဲလောင်းတွေအနေနဲ့မိုးပြည်နယ်အပြင်ကရင်ပြည်နယ်ရန်ကုန်အရာဝတီနယ်တနင်္သာရီတိုင်းဒေသကြီးလွတ်တော်တွေမှာလည်းပါဝင်ရှင်ပြိုင်သွားမှာဖြစ်ပြီးသက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာစီယုံရေးခီးစဉ်တွေစတင်လှုပ်ရှားနေတဲ့အကြောင်းတွေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။အမျိုးသမီးပါတီမော်အနေနဲ့မော်အမျိုးသမီးကိုစရလောင်းတွေကနေအရာဝတီတိုင်းဒေသကြီးပဲစီယုံရေးလှည့်လည်တဲ့နေရာမှာဒေသခံလူထုတွေလက်ခံတဲ့အနေအထားမှာရှိခဲ့တယ်လို့အသိမြင့်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့မြို့သမီးပါတီမွန်ဩက္ကဋ္ဌမိတန်းရှင်ကအခုလိုပြောပါတယ်
ကျမတို့ကားနဲ့ပဲလှည့်လိုက်တယ်အဲ့လိုမျိုးတော့တစ်ခေါက်တော့ပြီးသွားပြီအစင်တော့ပြင်ပြပါတယ်ကျမတို့ကမှပြင်ချောက်ရမှမပြောနိုင်ဘူးဒါနဲ့အမေမင်းသမီးတွေကြတာနဲ့အလူတွေကအများကြီးဘူးလက်ခံနေလေသာဖြစ်ထင်နေလေသာတွေတော့နေရတာပေါ့နော်ကျမတို့ကတော့နန်းခွေနေတယ်လို့ပြောလို့ရပါတယ်အတော်တော့ပါဒီတော့ဟိုလူတွေအလုံးကသိသွားတာပေါ့နော်ဒါနဲ့ပြောလို့မရဘူးလေအချိန်ကြီးတော့လည်းရနိုင်တဲ့နေသားလည်းရချင်ရသွားမှာပေါ့အဒီသူကြတော့လည်းကျမတို့လူလားနေတဲ့ပိုင်းကြီးရှိတယ်
တိုင်းနာဘောင်းဆောင်နေထိုင်တဲ့ရန်ကုန်တိုင်းဒေသကြီးနေရာမှာပါဝင်ရှင်ပြန်ရတဲ့အတွက်စီယုံရေးဆင်းတဲ့အခါမှာကိုပြည်နယ်လိုအင်တိုက်အားတိုက်မဖြစ်ဘူးလို့လည်းတောင်ဩက္ကလာဘမြို့နယ်မဲဆန္ဒနယ်မြေမှတ်နှစ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့မော်ညင်ရွတ်ရေးပါတီဖွဲ့ဝင်မိအေးစာဝင်းကပြောပါတယ
်တောင်းတာပေါ့နော်ဆိုင်မုတ်တင်ခန်းလာလို့ပြီးတော့အဲဒီဆိုင်မုတ်တင်နဲ့ ground ရဲ့ကိုယ်ထက်မုံနေကပားလောက်ပဲပေါ့နော်ကျမတို့ကခေါ်ပြီးတော့ပေါ့နော်ကျမတို့ကိုကျမတို့မိတ်ဆက်တယ်အဲ့လောက်ပဲကျမတို့ထားပါသေးတယ်မုံကြီးနဲ့တော့မတူဘူးပေါ့ရှင်ဒီမှာမဲဆက်စီရင်လောက်ရတဲ့အကြတော့မုံကြီးနဲ့မှာတော့အင်တိုက်အားတိုက်ရှိတယ်ပေါ့နော်ကျမတို့ကတိုင်းနာအလုံးစုပ်ကိုပဲ special ကိုတောင်းမယ်ဆိုလို့ရှင် special ကျမတို့ကမဲဆက်စီရင်ဆေးရမှာပါရှင်
အမျိုးသမီးကိုယ်စားလှယ်လောင်းတွေပါဝင်လာတဲ့အတွက်လူငယ်နဲ့မျိုးသမီးတွေနိုင်ငံရေးမှာပိုပြီးစိတ်ဝင်စားလာတယ်လို့လည်းကရင်ပြည်နယ်ကိုကရိတ်မြို့နယ်မဲဆန္ဒနယ်မြေမှတ်နှစ်ကိုယ်စားလှယ်လောင်းမိအေးရင်ဝင်းကဆိုပါတယ်
ဒီမှာဝင်ကြလာတဲ့အတွက်ပေါ့နော်အစိုးရကနေမှဆိုလို့ရှိရင်မင်းလေးတဲ့နိုင်ငံရေးကမှပိုပြီးစိတ်ဝင်စားလာအဲ့တက်စပါမနာတာပေါ့နော်ဒီမှာကကြတော့ကိုကမင်းလေးဖြစ်တဲ့အတွက်နောက်ကိုကနိုင်ငံရေးအတွက်ကြောင့်လည်းသားလူချက်ဆိုလို့ရှိကိုကလည်းအာနေရပါတော့ဆိုဆိုရှိပြောကြတယ်လူကြီးတွေပေါ့အဲ့လိုမျိုးပြောတဲ့လူလေးရှိရောနော
်အခု2020ရွေးကောက်ပွဲမှာမော်နိုင်ငံရေးပါတီထဲမှာဆိုရင်ရန်ကုန်တနင်္သာရီကရင်ပြည်နယ်မွန်ပြည်နယ်မှာမျိုးသမီးကိုယ်စားလှယ်လောင်း18ဦးအေရဝတီတိုင်းဒေသကြီးမှာအမျိုးသမီးပါတီကမျိုးသမီးကိုယ်စားလှယ်လောင်း5ဦးပါဝင်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ Bangladesh မြန်မာနယ်စပ် Rakhine ပြည်နယ်မောင်တော်ခရိုင်ဘက်မှာမြန်မာဘက်ကစစ်ရေးလှုပ်ရှားမှုတွေပုံမလှုပ်ဆောင်လာနေပါတယ်။ကျန်းမာရေးလုပ်ငန်းဆောင်ရွက်တဲ့ကိစ္စကအပမွန်ပြည်သက်ပါတီထိန်းချုပ် area အတွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေဖြစ်တဲ့ CBO, CSO, NGO, INGO တွေကိုဝင်ရောက်ခွင့်မပြုဘူးလို့မွန်ပြည်သက်ပါတီ COVID-19 ထိန်းချုပ်ကာကွယ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီဗဟိုကထုတ်ပြန်လိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ဒ
ါ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
နိုင်ငံခြားတင်းမာမှုတွေရှိနေတဲ့ကြားပဲဆာဗီယန်နဲ့ကိုဆိုဗိုတို့ဟာစီးပွားရေးအရာဆက်ဆံရေးတွေစတင်ဖို့ရဲဝန်းနဲ့ခြေလှမ်းတွေကိုလှမ်းလိုက်ကြပါပြီ။အမေရိကန်ပြည်ထောင်စုရဲ့ဂျာဝင်စစ်ဆက်ပေးမှုအရာစီးပွားရေးဆိုင်ရာကြေပြန့်တဲ့ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်ကြဖို့ကတိပြုထားတဲ့သဘောတူညီချက်ကိုစက်တင်ဘာလ၄ရက်နေ့မှာလက်မှတ်ရေးထိုးလိုက်ပါပြီ။အတူလက်တွဲလှုပ်ဆောင်ကြဖို့ဆာဗီယန်သမ္မတအလက်ဇန်းဒါဗီချစ်နဲ့ကိုဆိုဗိုဝန်ကြီးချုပ်အဗ်ဒူလာဟိုတီရဲ့ဆုံးဖြတ်ချက်ဟာဒေတာတွင်အတွက်သာမကပဲတကဘာလုံးအတွက်ပို့ပြီးဘေးကင်းလုံခြုံမှုဖြစ်စေကြောင်းအင်ဗျူတော်မှာကျင်းပတဲ့လက်မှတ်ထိုးပွဲအခမ်းအနားမှာသမ္မတဒေါ်နယ်ထရန့်ဖာပြောကြားခဲ့ပါတယ
် After a violent and tragic history and years of failed negotiations,
My administration proposed a new way of bridging the divide.
အကြမ်းဖက်မှုတွေစိတ်မချမ်းမြေပေါ်ရာသမိုင်းကြောင်းတွေမအောင်မြင်တဲ့စိတ်ဆက်ညှိနှိုင်းမှုတွေကြုံတွေ့ရပြီးတဲ့နောက်အဲ့ဒီကွဲပြားမှုတွေပေါင်းစည်းနိုင်အောင်ကျွန်တော်အစိုးရအဖွဲ့ကနီလန်းတက်ကိုအစိုးပြုခဲ့ပါတယ်အလုတ်အကင်အခွင့်အလမ်းဖန်တီးရေးနဲ့စီးပွားရေးတိုးတက်မှုတွေကိုအာရုံစိုက်ပြီးနိုင်ငံခြားထူးခြားတဲ့သဘောတူညီမှုရယူနိုင်ခဲ့ပါတယ်ဒီကိစ္စအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တဲ့ဒီခေါင်းဆောင်နှစ်ဦးကိုကျွန်တော်တို့ချီးကျူးဂုဏ်ပြုပါတယ်သူတို့နိုင်ငံသားတွေကသူတို့အပေါ်ပိုပြီးဂုဏ်ယူမယ်ဆိုတဲ့အချက်ကပိုအရေးကြီးမယ်ထင်ပါတယ်ဒါဟာသမိုင်းနေ့တစ်နေ့ပါ1990ခုနှစ်တည်းအတွင်းယူဂိုစလာဗီးယားနိုင်ငံပြိုကွဲသွားပြီးနောက်ဆက်တွဲဖြစ်ပေါ်ခဲ့တဲ့ဘောကန်စစ်ပွဲအပြီး2008ခုနှစ်မှာဆာဗီးယားတွေကကိုဆိုဗိုခွဲထွက်ပြီးတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာခဲ့ပါတယ်။ဒါပေမဲ့ဒီခွဲထွက်မှုကိုဆာဗီးယားဘက်ကအတိအမှတ်မပြုပါဘူး။လွန်ခဲ့တဲ့အနှစ်20အတွင်းဒီနှစ်နိုင်ငံအကြားနိုင်ငံရေးအရသဘောတူညီချက်ရရှိနိုင်ဖို့အနောက်နိုင်ငံတွေကစူးစမ်းခဲ့ကြပေမဲ့ခုချိန်ထိမအောင်မြင်သေးပါဘူး။ရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေကနေပြောင်းလဲနိုင်ဖို့သမ္မတ Trump အနေနဲ့တန်ဋိဌာန်ချထားတယ်လို့ဆာဗီးယားနဲ့ကိုဆိုဗိုဆိုင်ရာအမေရိကန်အထူးတန်တမန် Richard Grenell ကပြောပါတယ
် What President Trump did from the very beginning is that let's show them how to develop economics how to take industry
အစပိုင်းမှာသမ္မတ Trump ပြောခဲ့တာစီးပွားရေးအရဖွံ့ဖြိုးလာအောင်သူတို့ပြောပြမယ်စက်မှုလုပ်ငန်းတွေတိုးတက်လာအောင်လုပ်ပြမယ်ကြောင်းမြန်ပြန်စကြရအောင်စီးပွားရေးအရဘယ်လိုလုပ်မယ်ဆိုတာကိုအရင်ချပြကြမယ်ပြီးတော့စီးပွားရေးတိုးတက်မှုနဲ့အလုတ်အကင်ဖန်တီးမှုတွေကနိုင်ငံရေးအရာညှိနှိုင်းမရနိုင်တာတွေကိုပြောင်းလဲပေးနိုင်မလားဆိုတာကိုအရင်ကြည့်ကြရအောင်အဲ့ဒီလိုဖြစ်မဖြစ်ဆိုတာတော့မသိနိုင်သေးပါဘူးဆာဗီးယားနဲ့ကိုဆိုဗိုအကြားအမေရိကန်ရဲ့ဂျာဝင်ညှိနှိုင်းပေးခဲ့တဲ့စီးပွားရေးဆက်ဆံမှုသဘောတူညီချက်အရာနှစ်ဖက်စီးပွားရေးတိုးတက်မှုနဲ့အလုတ်အကင်ဖန်တီးမှုတွေကနေတိတာထင်ရှားတဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာမယ်ဆိုတာကိုလက်တွေ့ကျနိုင်ရေးဖြစ်ပါတယ်ဒီသမိုင်းဝင်သဘောတူညီချက်အရာနှစ်နိုင်ငံနယ်စပ်ဖြတ်ကျော်မှုတွေဖြစ်ထွန်းလာပြီးတစ်ဖက်နဲ့တစ်ဖက်ဝယ်လက်မှတ်အထောက်အထားတွေနဲ့ license တွေကိုအတိအမှတ်ပြုဖို့တောင်းအားပေးရလဲရောက်ပါတယ်။ဒါအပြင်ဆာဗီးယားနဲ့ကိုဆိုဗိုတို့ဟာအရှိန်ကောင်းလာနေတဲ့အရှိအလယ်ပိုင်းငင်းချိုင်းလုပ်ငန်းစဉ်မှာပါဝင်လာခြင်းဖြစ်ပါတယ်။ကိုဆိုဗိုနဲ့အစ္စရေးအကြားတန်တမန်ဆက်ဆံရေးတွေထူထောင်ဖို့သဘောတူခဲ့ကြပြီးဖြစ်ပါတယ်။ဆာဗီးယားကလည်းသူတို့ရဲ့တန်ရုံးကိုဂျေရုဆလင်ကိုပြောင်းရွှေ့မယ်လို့ကတိပြုထားပါတယ်။ဒါတွေဟာဥရောပနဲ့အရှိအလယ်ပိုင်းနိုင်ငံတွေကြားဆက်ဆံရေးပုံမခိုင်မာအားကောင်းစေဖို့အရေးပါတဲ့ချိန်ခန်းတွေဖြစ်ပါတယ်။ဆာဗီးယားနဲ့ကိုဆိုဗိုအကြားအတိတ်ကနာကျင်ခံစားမှုတွေရှိကြတယ်ဆိုတာကိုအင်ဂျူရောအခမ်းအနားမှာသမ္မတ Trump ကအတိအမှတ်ပြုပြောကြခဲ့ပေမဲ့တောက်ပတဲ့အနာဂတ်ရှိနေတယ်လို့လည်းပြောပါတယ်။ဒီနှစ်နိုင်ငံဟာအင်မတန်ကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ကြမှာပါ။စီးပွားရေးကသူတို့နှစ်နိုင်ငံကိုပေါင်းစည်းပေးမှာဖြစ်ပါတယ်လို့သမ္မတ Trump ကပြောကြခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုးရွားရေးသဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။ဘောပါတလမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနှောင်းကြောက်စရာကောင်းလောက်အောင်တိုးလာနေတာကိုနောက်တစ်ချီစပြီးတွေ့နေရပြီဖြစ်တဲ့အတွက်ဥရောပအစိုးရတွေအနေနဲ့ဒါကိုပေါ့ပေါ့ဆာဆာမထားဘဲသတိပေးချက်အနေနဲ့အရေးယူဆောင်ရွက်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျက်တဘေးနေမှာသတိပေးလိုက်ပါတယ်။ကျက်တဘေးနေမှာကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ခံရသူကတန်း30နီးပါးရှိနေပြီးတိဆောင်အတူကတန်းနီးပါးရှိနေပါပြီ။အီရန်အတိုက်ခံတွေနဲ့တခြားလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပြစ်မှတ်ထားပြီးကွန်ပျူတာမှာ malware virus တွေနဲ့တိုက်ခိုက်တဲ့လှုပ်ရှားမှုလှုပ်ဆောင်တယ်လို့ဆွဆဲပြီးအီရန်ထောက်လှမ်းရေးနဲ့လုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုဒဏ်ခတ်အရေးယူလိုက်ကြောင်း American ဗန်နိုင်းဝန်ကြီးဌာနကကြေညာနေမှာပြောပါတယ်။ Cyber ချင်းချောက်မှုတွေလှုပ်ဆောင်နေတဲ့အီရန်က Advanced Persistent Threat 39အဖွဲ့နဲ့Runner Intelligence Computing Company အပြင်လူပုဂ္ဂိုလ်45ယောက်တက်ပါ American ကအရေးယူတန်ခတ်မှုတွေချမှတ်လိုက်တာပါမြန်မာနိုင်ငံမှာ COVID-19 ကြောင့်နောက်ထပ်3ဦးသေဆုံးခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကခြေတပင်းနေညာဘက်မှာအတိပြုကြေညာခဲ့တယ်လို့မနေ့ပိုင်းထုတ်ပြန်ကြမှာလဲသေဆုံးသူ10ဦးရှိနေတဲ့အတွက်တရထဲသေဆုံးသူ14ဦးနဲ့အများဆုံးဖြစ်နေပါတယ်အခုချိန်ထိဒီရောဂါနဲ့တည်ဆုံးရသူဟာမြန်မာနိုင်ငံမှာစုစုပေါင်း60ရှိနေပါပြီ။ COVID-19 ကူးစက်ခံရသူစုစုပေါင်းက4043ယောက်ရှိနေပါတယ်။အိန္ဒိယအနေနဲ့တိရစ္ဆာန်ဖြစ်ပွားနေတဲ့နေဆက်ဒေတာအငင်းပွားမှုကိုငင်းချမ်းနဲ့နီးလန်းနဲ့ဖြေရှင်းလိုပေမဲ့နိုင်ငံအချုပ်အခြာအာဏာနဲ့ပိုင်းနဲ့နယ်မြေတည်ထောင်ရေးအတွက်တခြားနီးလန်းတွေကိုလည်းအထင်ပြင်ထားတယ်လို့ အိန္ဒိယကာကွယ်ဝန်ကြီးကပြောပါတယ်တောက်ချာနေမနေ့ကင်းတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်အယူအေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့သူကျေးဇူးတင်ပါတယ်။ကျမဆင်းရဲသက်ပ
ါ This program has come to you from the Voice of America, Washington.